Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American Day 2020ပြည်နှစ် February 26ရက်ဘုဒ္ဓနေ့မနက်ဖက်အစီအစဉ်တွေကို American Beatdown Washington DC မြို့တော်ကနေ 5.32/40 48တို့အပြင် Dial Meter 190kHz 5.5တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီဒီနေ့မနက်ခင်းအစီအစဉ်မှုအဖြစ်ကျွန်တော်ရဲမထွန်းကတာဝန်ယူတင်ဆက်ပေးတော့မှာပါ
ကျွန်တော်အောင်လင်းဦးပါဒီနေ့နားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်သူ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျောင်းနိုင်တဲ့အတွက်သတိထားဖို့ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ကသတိပေးပါတယ်မြန်မာနိုင်ငံပါဝင်အာရှနိုင်ငံတချို့ကပြန်လာတဲ့သူတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ရောဂါလက္ခဏာတွေ့ရတဲ့ဆိုရင်ကိုယ့်ဘာသာသိကြနေထိုင်ကြဖို့ဗြိတိန်ကျန်းမာရေးဝန်ကြီးဌာနကသတိပေးပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတိမ်ငြိမ်ထိုင်တဲ့သူကြီးညာပေးမှာပါ
ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတစ်ပုဒ်မှာတော့
In the past, he's worked on Burma for a great many years. He's got a good understanding.
ဒီမှာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသိခံအဖို့ American Outlet မှာ Tom Andrews ကလူခွင့်ရေးကောင်စီဥက္ကဋ္ဌကအမိတင်သွင်းလိုက်တဲ့သတင်းဆက်သွယ်မေးမြန်းချက်ကိုမကြာခင်နားဆင်ရပါမယ်။အဲဒီနောက် American ရွှေပြောင်းနေထိုင်ခွင့် Visa ကန့်သတ်မှုကြောင့် DV ကန်ဆယ်မဲ့ပေါ့သူမြန်မာတချို့ Visa ညှင်းပယ်ခံတဲ့အကြောင်းသတင်းလွှာတချီလေးမျိုးတစ်ဖက်ကမဲဆိုင်မျိုးဤမြမမူးရေဂိုင်းဝင်တချို့နဲ့ထိုင်းစစ်တပ်အကြပစ်ခတ်မှုအပြီးထိုင်းရဲကမင်းစေဝါတွေတင်ဆက်ရမိတဲ့အကြောင်းသတင်းပြပိုချက်နဲ့အတူကမ္ဘာသတင်းတွေတဲကမြမပြည်သတင်းကိုလည်းနားဆင်ရပါမယ်။ဒီသတင်းတွေမတိုင်ခင်တော့ဗုဒ္ဓဦးနဲ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါမယ်ခင်ဗျာ
။အမေရိကန်ပြည်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျောင်းနိုင်တဲ့အတွက်သတိထားကြဖို့ကူးစက်ရောဂါထိန်းချုပ်တားဆီးရေးဌာန CDC ကသတိပေးလိုက်ပါတယ
် It's not so much a question of if this will happen anymore but rather more a question of exactly when this will happen and how many people in this country will have severe illness
ဗိုင်းရပ်စ်ကူးစက်နိုင်လားဆိုတာမေးရတော့မယ့်အချိန်မဟုတ်ပဲဒီတိုင်းပြည်မှာဘယ်အချိန်စဖြစ်မလဲလူဘလောက်များများမှာဘလောက်ပြင်းပြင်းထန်ထန်ခံစားရမလဲဆိုတော့အတိအကျမေးခွန်းထုတ်ရတော့မှာဖြစ်တဲ့အကြောင်း CDC ရဲ့ကာဝယ်ဆေးဆိုင်ရာကျွမ်းကျင်သူဒေါက်တာနန်စီမက်ဆွန်နီယာကအင်္ဂါနေ့မှာပြောလိုက်တာပါဗိုင်းရပ်စ်ကူးစက်မှုကြောင့်နေတရူကဘဝတွေပေါ်အကြီးအကျယ်ရက်ခက်လာနိုင်တာကိုအမေရိကန်နိုင်ငံသားတွေမျှော်လင့်ထားဖို့လည်းသတိပေးခဲ့ပါတယ်ဒါမှမဟုတ်အမေရိကန်မှာကူးစက်မှုဘလောက်အထိပြင်းထန်မယ်ဆိုတော့မခံမှန်းနိုင်သေးဘူးလို့လည်းပြောပါတယ်သမ္မတဒေါ်နယ်ထရန့်ကတော့ဗိုင်းရပ်စ်အနေနဲ့ပတ်သက်လို့အမေရိကန်မှာအခြေအနေကောင်းတယ်လို့ပြောဆိုထားတာပါ CDC ရရှိဒေါက်တာမန်ဆွန်နီယာကတော့အခြေအနေဆိုးနဲ့ကြုံလာရင်ပြင်ဆင်ထားဖို့တတိပေးပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံရရင်အမြန်ဆုံးတွန့်ပြန်နိုင်အောင်ပြင်ဆင်ထားဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတွေအင်္ဂါနေ့မှာတတိပေးခဲ့ပြီးနောက်မှာပဲဗိုင်းရပ်စ်အနေကိုအမေရိကန်ကတတိပေးလိုက်တာပါကမ္ဘာတဝန်းနိုင်ငံတွေမှာဗိုင်းရပ်စ်အနေအတွက်အစင်းစင်းမဖြစ်ကြပေမဲ့ပြင်ဆင်ဖို့အချိန်ရှိသေးတဲ့အကြောင်းလဲ WHO ရဲ့တရုတ်နိုင်ငံကဗိုင်းရပ်စ်တိုက်ဖျက်ရေးစီစဉ်မှာဦးဆောင်နေသူဒေါက်တာဘရူးစ်အယ်လ်ဝတ်ကပြောဆိုခဲ့တာဖြစ်ပါတယ
်ကိုရိုနာဗိုင်းရပ်စ်အရေးကိစ္စအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်ကင်တွယ်မှုနဲ့ပတ်သက်ပြီးအင်္ဂါနေ့ကလွှတ်တော်အမတ်တွေကြားသဘောထားကွဲပြားခဲ့ပါတယ်အမေရိကန်ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ထားနိုင်တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုချက်အပေါ်မှာဒီမိုကရက်လွှတ်တော်အမတ်တွေကသဘောမတူပါဘူး။ဗိုင်းရပ်စ်ပြဿနာအတွက်အရေးပေါ်ရန်ပုံငွေဒေါ်လာ 1.5 ဘီလီယံချထားပေးဖို့အစိုးရကလွှတ်တော်ကိုတောင်းထားပေမဲ့လည်းအမေရိကန်ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကိုကောင်းကောင်းထိန်းချုပ်ထားနိုင်တယ်လို့သမ္မတထရန့်ကအင်ကာနစ်မှာပြောဆိုခဲ့ပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုရှိနေတဲ့အနေအထားဖြစ်ပေမဲ့လည်းဒီပြဿနာကိုဖြေရှင်းနိုင်မဲ့နီလန်ပေါင်းစုံကိုအမေရိကန်အစိုးရဌာနတွေကအစွမ်းကုန်ဆောင်ရွက်နေတယ်လို့ Republican အထက်လွှတ်တော်အမတ် Ryan Blunt ကအင်ကာနစ်မှာသတင်းထောက်တွေကိုပြောပါတယ်။အထက်လွှတ်တော်အမတ်အနည်းစုကောင်းဆောင် Democrat အမတ် Chuck Schumer ကတော့ဒီပြောဆိုချက်ကိုလက်မခံပါဘူး။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဖြစ်လာရင်အစိုးရအနေနဲ့ဘာမှအစီအစဉ်တကျဆောင်ရွက်နိုင်မှာမဟုတ်ဘူးလို့အထက်လွှတ်တော်အမတ်ရှူမာကအင်္ဂါနေ့မှာသတင်းထောက်တီကိုပြောပါတယ်။အိန္ဒိယနိုင်ငံမြို့တော်နယူးဒီလီမှာအင်္ဂါနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့သမ္မတထရန့်ကအမေရိကန်အနေနဲ့ကောင်းကောင်းထိန်းချုပ်ထားနိုင်တယ်လို့ပြောဆိုသွားတာဖြစ်ပါတယ်။
မြန်မာနိုင်ငံပအဝင်အာရှနိုင်ငံတချို့ကပြန်လာတဲ့သူတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ရောဂါလက္ခဏာတွေ့ရတဲ့ဆိုရင်ကိုယ်ပတ်သာသီးခြားနေထိုင်ကြဖို့ဗြိတိန်ကျန်းမာရေးဝန်ကြီးဌာနကတတိပေးလိုက်ပါတယ်ဖေဖော်ဝါရီလ19ရက်ကစလို့မြန်မာလာအိုကမ္ဘောဒီးယားဗီယက်နမ်နဲ့အီတလီနိုင်ငံမြောက်ပိုင်းကနေပြန်လာသူတွေအနေနဲ့ရောဂါလက္ခဏာမပြင်းထန်တဲ့နောက်မှာအိမ်ထဲကနေအိမ်ပြန်မထွက်ကြဖို့တခြားသူတွေနဲ့ထိတွေ့ဆက်ဆံတာမျိုးတွေကိုရှောင်ရှားဖို့နဲ့ကျန်းမာရေးဌာနအရေးပေါ်ဖုန်းနံပါတ်ကိုဆက်သွယ်ဖို့လည်းအင်္ဂါနေ့ကထုတ်ပြန်ကြမှာတိုက်တွန်းထားတာပါဒီနိုင်ငံနဲ့အိန္ဒိယမြန်မာနိုင်ငံကပြန်လာတဲ့ခီးသွားတွေကိုပါသတိပေးချက်မှာထည့်သွင်းထားပေမဲ့မြန်မာတာဝန်ရှိသူတွေကတော့တန်မြတ်ရှိတဲ့လူနာတချို့ကိုစစ်ဆေးတာတွေရှိပေမဲ့ကူးစက်သူမရှိသေးတဲ့အကြောင်းပြောဆိုထားပါတယ်ဗြိတိန်ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်ထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိဗြိတိန်နိုင်ငံမှာရှိတဲ့လူပေါင်း 6,995 ယောက်ကိုစစ်ဆေးရမှာ73ယောက်မှသာရောဂါပိုးတွေ့ရပြီးဒီထဲမှာတော့ဂျပန်နိုင်ငံကစစ်ကမ်းမှာရပ်ထားတဲ့ Diamond Princess အပျော်စီးသမားမှာလိုက်ပါသွားသူ၄ဦးလည်းပါဝင်နေကြောင်းဖော်ပြခဲ့တာပါဥရောပမှာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးကြုံနေရတဲ့အီတလီနိုင်ငံမြောက်ပိုင်းကပြန်ရောက်လာသူတွေအနေနဲ့ရောဂါလက္ခဏာတွေ့ရဆိုရင်တီးတန့်ခွဲနေဖို့နဲ့အီတလီဆိုရကတီးတန့်ခွဲထားပြီးစောင့်ကြည့်စစ်ဆေးနေတဲ့နေမျိုးကနေပြန်လာသူတွေကတော့ရောဂါလက္ခဏာမတွေ့ရရင်တော့တီးကြခွဲနေဖို့ကျန်းမာရေးဝန်ကြီးမက်ထန်ကော့ကပြောဆိုထားပါတယ်ဗိုင်းရပ်စ်ကူးစက်မှုတွေစတင်ပြန့်နှံ့ရာတရုတ်နိုင်ငံဟူပေပြည်နယ်အပြင်မကြာသေးခင်ကပဲကူးစက်မှုတွေနဲ့သေဆုံးသူတွေပါတိုးလာနေတဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံအထူးဆုံးနေမျိုးကပြန်ရောက်လာသူတွေအနေနဲ့ရောဂါလက္ခဏာမတွေ့ရင်တော့တီးကြခွဲနေဖို့လည်းညွှန်ကြားထားပါတယ်
အီဂျစ်နိုင်ငံရဲ့တပ်တန်းရှိခေါင်းဆောင်ဟော့စနီမူဘရက်ခါအသက်62နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။သူကွယ်လွန်ကြောင်းနိုင်ငံပိုင်ရုပ်သံကအင်ကာနီမှာထုတ်ပြန်ပါတယ်။အီဂျစ်မှာ18ရက်ကြာလူလူဆန္ဒပြပွဲကြီးနောက်ပိုင်း2011ခုနှစ်မှာအာနာကနေဖေရှားမခံရခင်အထိမူဘရက်ကအီဂျစ်ကိုနှစ်ပေါင်း30နီးပါးအုပ်ချုပ်ခဲ့ပါတယ်။အီဂျစ်လေတပ်ကနေအစစ်အစင်ရာထူးတက်ခဲ့ပြီးတဲ့နောက်တပ်မှုနဲ့ဒုတိယကာကွယ်ရေးဝန်ကြီးအထိဖြစ်ခဲ့ပါတယ်။1985ခုနှစ်မှာတော့သမ္မတအန်ဝါဆဒက်ကမူဘရက်ကိုဒုတိယသမ္မတအဖြစ်ခန့်အပ်ခဲ့တာပါ။နောက်1981ခုနှစ်မှာအစ္စလာမ်ရဲ့စစ်သွေးကြတွေကသမ္မတဆဒက်ကိုလုကြံခဲ့စဉ်တုန်းကလည်းအနီးမှာသူရှိခဲ့ပါတယ်။အဲ့ဒီနောက်မှာတော့သမ္မတဖြစ်လာတဲ့မူဘရက်ကအရှေ့လယ်ပိုင်းနိုင်ငံအများစုကအပြင်းအထန်ကန့်ကွက်မှုတွေကြားကဣသရေလနဲ့1989ခုနှစ်မှာငြိမ်းချမ်းရေးသဘောတူညီချက်ရယူနိုင်ခဲ့တာကြောင့်အနောက်နိုင်ငံတွေရဲ့ယုံကြည်ရတဲ့မဟာမိတ်တစ်ယောက်ဖြစ်အာနာကိုထိန်းချာနိုင်ခဲ့ပါတယ်။အီဂျစ်နိုင်ငံတွင်မှာတော့တမနီစီမင်းနဲ့အုပ်ချုပ်ခဲ့ပါတယ်။အီဂျစ်နိုင်ငံတွင်အခြေခံလွတ်လပ်ခွင့်ကိုရှော့ချပြီးသဘောထားကွဲပြားသူတွေကိုဖြိုခွင်းရေးအတွက်လုံခြုံရေးတပ်ဖွဲ့တွေကိုအာနာအနှင်းထားတဲ့နာမည်ဆိုးနဲ့ကြောကြတဲ့အရေးပေါ်ဥပဒေကိုပြဋ္ဌာန်းခဲ့သူပါ2017ခုနှစ်ဇန်နဝါရီလမှာမြို့တော်ကိုင်ရိုနဲ့တခြားမြို့တွေမှာအစိုးရစန့်ကျင်ရေးလူမှုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနောက်မှာတော့ဖေဖော်ဝါရီလ17ရက်နေ့မှာပဲသမ္မတမူဘာရက်ရာရုကစင်ကြောင်းစစ်တပ်ကောင်စီနိုင်ငံကိုအုပ်ချုပ်မယ်အကြောင်းဒုတိယသမ္မတကကြေညာခဲ့တာဖြစ်ပါတယ်
ဒီအမေရိကန်တမန်ဘက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တမန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့အိန္ဒိယခီးစဉ်တွင်ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ကုန်သွယ်ရေးကိစ္စတွေတော်တော်များကိုဆွေးနွေးပြပေမဲ့ကြီးကြီးမားမားသဘောတူညီချက်မျိုးတော့မရခဲ့ပါဘူး။ခိုင်မာတဲ့ကုန်သွယ်ရေးသဘောတူညီချက်ရနိုင်မဲ့ကြီးမားတဲ့ထုတ်တက်မှုတွေကိုနှစ်ဖက်တာဝန်ရှိသူတွေကြားဆွေးနွေးရရှိခဲ့ပြီးနိုင်ငံစလုံးအတွက်အရေးကြီးတဲ့သဘောတူညီချက်တွေရလိမ့်မယ်လို့အကောင်းမြင်သဘောထားတဲ့အကြောင်းလဲနေ့ကျခီးစဉ်ဆုံးသတ်မဲ့အင်္ဂါနေ့မှာပဲသမ္မတထရန့်ကပြောခဲ့တာပါ။အမေရိကန်ကရဲရင်တွေနဲ့တခြားစစ်ပစ္စည်းဒေါ်လာ3ဘီလီယံရန်ဘူအိန္ဒိယနိုင်ငံကဝယ်ယူမဲ့သဘောတူညီချက်ရတဲ့အကြောင်းကြေညာခဲ့တယ်လို့အချမ်းဖက်ဝါဒတံပြန်တက်ဖြည့်ရေးစိုက်ဘာအင်တာနက်လုံခြုံရေးနဲ့ရေကြောင်းလုံခြုံရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်သွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်နဲ့အိန္ဒိယနိုင်ငံတို့ရဲ့ဆက်ဆံရေးဟာမကြုံမှုလောက်ခိုင်မာကြောင်းလည်းပြောခဲ့တာပါ။အိန္ဒိယဝန်ကြီးချုပ်ကလည်းနိုင်ငံခြားကုံသွယ်မှုတွေကိုသမ္မတထရန့်ကတိတိကျကျတွန်းမြင့်နေပြီးဆက်ဆံရေးဟာလည်းတိုးတက်ကောင်းမွန်နေတဲ့အကြောင်းချီးကျူးပြောဆိုသွားပါတယ်။ကာကွယ်ရေးလုံခြုံရေးစွမ်းရည်နဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးပါဝင်နိုင်ငံခြားအရေးကြီးတဲ့ကိစ္စတွေမှာအပြည့်အစုံဆွေးနွေးနိုင်ခဲ့တဲ့အကြောင်းလည်းအိန္ဒိယဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။
သမရဥဝင်းမြင့်ကအိန္ဒိယနိုင်ငံခီးစဉ်ကိုဒီကနေ့ပုတ်ထုံးနေ့မှာစတင်ပါမယ်။အိန္ဒိယသမရရှရီယန်နတ်ကိုဗစ်ရဲ့ဖိတ်ကြားချက်နဲ့တွဲမဲ့လေးရကြအိန္ဒိယခီးစဉ်အတွင်းမှာတော့သမရဂရောဒိုချူချူလည်းလိုက်ပါသွားပါမယ်။အိန္ဒိယခီးစဉ်အတွင်းသမရဥဝင်းမြင့်ကအိန္ဒိယသမရနဲ့သမရနန်းတော်မှာဂျာတာပရင်းနေ့တွေ့ဆုံဆွေးနွေးမယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဝန်ကြီးချုပ်နရိန္ဒရာမိုဒီနဲ့တော့Hyderabad House မှာသမရအဝင်းမြင့်တွေ့ဆုံဖို့ရှိပြီးနှစ်နိုင်ငံသဘောတူညီချက်တွေကိုလည်းလက်မှတ်ရေးထိုးကြမှာပါမဟာတမဂန္ဒီဗိမာန်မှာပန်းခွေချမဲ့အစီအစဉ်ရှိသလိုပဲဗုဒ္ဓဂါယအပါအဝင်ဘာသာရေးအထွတ်အမြတ်နေရာတချို့ကိုလည်းသမရသွားရောက်မယ်လို့အိန္ဒိယပြည်ပရေးရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ
်နိုဝင်ဘာလနဲ့ကျင်းပမယ့်အမေရိကန်သမရရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းဖြစ်ရှင်ပြိုင်ခွင့်ရရေးကြိုးပမ်းနေတဲ့69ဦးဟာတောင်ကယ်ရိုလိုင်းနားပြည်နယ်မှာအင်္ဂါနေ့ညစကားစစ်ထုံးမှာဖြစ်ပါတယ်ပြီးခဲ့တဲ့နေဗာဒါပြည်နယ်ကပါတီဝင်အချို့ယူဝဲမှာအောင်မြင်မှုတွေကိုဆက်ထိန်ထားနိုင်တဲ့ဗမာပြည်နယ်ထက်လွတ်တော်မှာဘာနီစန်တာကတော့ထိတ်ဆုံးလက်တလောပါတီဝင်ကကုစင်မဲအရေးတွေအများဆုံးရထားပြီးထိတ်ဆုံးမှာရှိနေပါတယ်
အာဖဂန်နစ္စတန်နိုင်ငံတဝန်းသတင်းတပတ်ကြားအကြမ်းဖက်မှုရှော့ချာရေးအာဖဂန်တာလီဘန်နဲ့သဘောတူညီချက်ကအခုချိန်ထိအခြေအနေကောင်းနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးအာဖဂန်တာလီဘန်နဲ့အမေရိကန်အစိုးရကြားငြိမ်းချမ်းရေးသဘောတူညီချက်ပိုပြီးနှီးဆက်လာနေပြီလို့ပြောဆိုပါတယ်သူရဲ့အာဖဂန်ငြိမ်းချမ်းရေးဖော်ဆောင်မှုအပေါ်မှာအိန္ဒိယအစိုးရအပါအဝင်နိုင်ငံအများအပြားကထောက်ခံမှုရထားတယ်လို့လည်းသမ္မတထရန့်ကနှစ်ရက်ကြာအိန္ဒိယခီးစဉ်ပြီးအင်္ဂါနေ့မှာသတင်းထောက်တီကိုပြောတာဖြစ်ပါတယ်အာဖဂန်တာလီဘန်နဲ့ငြိမ်းချမ်းရေးစာချုပ်ကအတော်နှီးဆက်လာနေပြီဖြစ်ကြောင်းဆက်လက်ဆောင့်ကြည့်သွားရမှာဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်အမေရိကန်ထောက်ခံထားတဲ့အာဖဂန်တပ်ဖွဲ့တွေနဲ့တာလီဘန်အဖွဲ့တွေထိုးစစ်မဆင်ဖို့ကြိပြုထားတဲ့နိုင်ငံတော်ဝန်ခုနှစ်ရက်ကြာတိုက်ခိုက်မှုရွှတ်ချရေးသဘောတူညီချက်ကပြီးခဲ့တဲ့စနေနေ့မှာစတင်တက်ရောက်ပါတယ်။အမေရိကန်နဲ့တာလီဘန်ကြားငြိမ်းချမ်းရေးသဘောတူညီချက်ကိုကတားနိုင်ငံမှာလက်မှတ်ဖေဖော်ဝါရီလ29ရက်နေ့လက်မှတ်ထိုးဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီစာချုပ်လက်မှတ်ရေးထိုးပြီးရင်တော့19နှစ်ထဲကိုရောက်လာပြီဖြစ်တဲ့အမေရိကန်ရဲ့အရှိချဆုံးစစ်ပွဲကိုအဆုံးသတ်နိုင်မှာလည်းဖြစ်ပါတယ်။
ဘုရုံနေမနဲ့ထိတ်တဲရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့တာပါဆက်လက်ပြီးသတင်းလွှာတွေကိုစက်တိုက်နားဆင်ကြရပါမယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကျင်းပနေတဲ့43ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အသိခံဖို့American Outlet မှာဟောင်း Tom Andrews ကိုလူခွေရေးကောင်စီဥက္ကဋ္ဌကအင်္ဂါနေ့မှာအမည်စရင်တင်သွင်းလိုက်ပါတယ်။တက်တန်းကုံဆုံးသွားပြီဖြစ်တဲ့ပေါမုခရန်ဟီလီနေရာမှာခန့်အပ်ဖို့ Tom Andrews ကိုကုလသမဂ္ဂရွေးချယ်ပြီးဘာကြောင့်အမည်စရင်တင်သွင်းခဲ့တာလဲဆိုတာနဲ့သူ့အရင်တာဝန်ထမ်းဆောင်ခဲ့သူတွေနဲ့ဘာကွာခြားချက်တွေရှိနိုင်တယ်လဲဆိုတာကိုတော့မတ်အင်ဂျင်နိုင်ကစူးစီးတင်ပြပေးထားပါတယ်။
American Outlet.com အမန်ဟောင်း Tom Andrews ဟာလွန်ခဲ့တဲ့အနှစ်20ကျော်ကတည်းကမြန်မာနိုင်ငံမှာလူခွင့်ရေးတိုးတက်လာအောင်ကူညီပံ့ပိုးပေးခဲ့သူဖြစ်ပြီးမြန်မာအရေးနဲ့ပတ်သက်လို့လည်းကြွမ်းကြမ်းကျင်ကျင်တည်ထားသူတဦးဖြစ်တာကြောင့်ကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အခြေအနေကိုမြန်မြန်ဆန်ဆန်စုံစမ်းစစ်ဆေးပြောဆိုနိုင်မဲ့အထူးကိုယ်စားလှယ်အဖြစ်သူ့ကိုရွေးချယ်ပြီးလူခွင့်ရေးကောင်စီဥက္ကဋ္ဌ Elizabeth Tichy Fissel ဘာကာကအမည်တင်သွင်းခဲ့တာဖြစ်တယ်လို့ဒီတိန်အခြေဆိုင်ဘာမကမ်ပိန်း UK အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကပြောပါတယ
် Tom Andrews is a former US congressman
Tom Andrews ဟာအမေရိကန်အလို့တော်မှဟောင်းတူဖြစ်ပါတယ်မြန်မာအရေးကိုနှစ်ပေါင်းများစွာကူညီဆောင်ရွက်ခဲ့သူဖြစ်တဲ့အတွက်မြန်မာနဲ့ပတ်သက်လို့ကောင်းကောင်းနားလည်သူတူပါနောက်ပြီးပြည်ပမှာဖွဲ့စည်းခဲ့တဲ့အမျိုးသားညွန်ပေါင်းအစိုးရ NCGUB ရဲ့အကြံပေးအဖြစ်လုပ်ခဲ့ပါတယ်ဒါအပြင်ရိုဟင်ညာအရေးဆောင်ရွက်နေတဲ့ဝါရှင်တန်အခြေစိုက်United to End Genocide အဖွဲ့မှလည်းကိုကြီးပါဝင်လက်ရှိသလို45 Rights အဖွဲ့ရဲ့အကြံပေးလည်းဖြစ်ပါတယ
်ဇန်နဝါရီလ24ရက်နေ့ကနေမတ်လ20ရက်နေ့အထိကျင်းပမယ့်လူခွင့်ရေးကောင်စီညီလာခံကနေ Tom Andrews ကိုမဲပေးရွေးချယ်အတည်ပြုမှာဖြစ်ပါတယ်တက်တန်း6နှစ်ကုံဆုံးပြီဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနေရာမှာဝင်ရောက်လာသူဖြစ်မဲ့ Tom Andrews နဲ့ပတ်သက်လို့ Mark Farmana ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် You used to see this pattern where a new special rapporteur would
အထူးကိုယ်စားလှယ်အဖြစ်ဖြစ်လာပြီးဆိုရင်တာဝန်ထမ်းဆောင်ချိန်အစပိုင်းမှာပျော့ပြောင်းတဲ့ပုံစံမျိုးတွေ့ရလေရှိပါတယ်ဘာကြောင့်လဲဆိုတော့အစိုးရနဲ့အပြန်အလှန်ဆွေးနွေးဖို့နိုင်ငံနဲ့လေ့လာစုံစမ်းဖို့ပြည်ဝင်ခွင့်ဗီဇာရဖို့အတွက်စူးစမ်းတာဖြစ်ပါတယ်သူတို့ပြည်ရင်းသွားလာခွင့်ရပြီးအခြေအနေတွေကိုကိုယ်တိုင်မြင်တွေ့ရပြီးတဲ့နောက်လူခွင့်ရေးတိုးတက်လာအောင်အစိုးရဘက်ကဆောင်ရွက်လို့စိတ်မရှိဘူးဆိုတာကိုမြင်လာတဲ့အချိန်မှာဒ ီအထုကိုယ်တလဲတွေဟာဖိအားပေးတဲ့ပုံစံမျိုးဖြစ်လာပါတယ်။ဒါပေမဲ့ရန်ဟီလီကဒီလိုပုံစံမျိုးကိုစတင်ပြောင်းလဲခဲ့သူဖြစ်ပါတယ်။သူစပြီးတာဝန်ထမ်းဆောင်ချိန်မှာတင်သွင်းတဲ့အစီရင်ခံစာဆိုရင်ပြက်ပြက်သားသားတဲတဲမမနဲ့လူရင်းကိုထောက်ပြခဲ့တာဖြစ်ပါတယ်။အခုလဲတောမ်အန်ဒရူးစ်အနေနဲ့ရန်ဟီလီပုံစံအတိုင်းအချိန်မဆွဲဘဲမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူခွင့်ရေးအခြေအနေတွေကိုပြက်ပြက်သားသားအစီရင်ခံလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။
အထူးကိုယ်စားလှယ်အသစ်ခန့်အပ်ဖို့အမည်စင်းပေါင်း15ခုတည်းကတောမ်အန်ဒရူးစ်နဲ့အတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုအရင်စစ်အစိုးရကနေအိမ်မှာနှစ်ပေါင်းများစွာအကြေကျုပ်ထိန်းသိမ်းထားတဲ့အချိန်မှာသူ့ရဲ့နိုင်ငံတကာရှေ့နေအဖြစ်လုပ်ခဲ့တဲ့အမေရိကန်ရှေ့နေဂျယ်ရက်ဂျန်ဆန်နဲ့အတူ၃ယောက်ကိုစကားတင်အဖြစ်ရွေးချယ်ခဲ့ကြောင်းမာ့ခ်ဖာမနာကပြောပါရယ်အဲ့ဒီအထက်ကမှတောမ်အန်ဒရူးစ်ကိုကုလသမဂ္ဂကရွေးချယ်ခဲ့တာဖြစ်တယ်လို့ဆိုပါရယ်တကယ်လို့တောမ်အန်ဒရူးစ်ကိုလူခွင့်ရေးကောင်စီညီလာခံကအတည်ပြုလိုက်မယ်ဆိုရင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တွေထဲမှာပထမဆုံးအမေရိကန်လူမျိုးဖြစ်လာမှာပါ။မနေ့ပြန်ဖေဖော်ဝါရီလ28ရက်နေ့မှာတော့လူခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘက်ချလက်ရဲ့မြန်မာနိုင်ငံအစီရင်ခံစာကိုညီလာခံမှာတင်သွင်းဖို့ရှိပြီးရန်ဟီလီရဲ့မြန်မာနိုင်ငံဆိုင်ရာနောက်ဆုံးအစီရင်ခံစာကိုတော့မတ်လ9ရက်နေ့မှာတင်သွင်းမှာဖြစ်ပါရဲ့ရှင်။
မအင်ဂျင်နိုင်တင်ပြသွားကြတာပါအခုတော့အမေရိကန်ရွှေပြောင်းဗီဇာကန့်သတ်မှုမြန်မာနိုင်ငံသားတွေပေါ်တက်ရောက်မှုရှိနေတဲ့သတင်းကိုဆက်လက်တင်ပြချင်ပါတယ်အမေရိကန်ပြည်ထောင်စုအတွင်းရွှေပြောင်းခြေချပြည်ဝင်ခွင့်ကန့်သတ်ခံရတဲ့အထက်ပါဝင်တဲ့မြန်မာနိုင်ငံကအမြဲတမ်းနေထိုင်ခွင့် DV ကန့်ဆန်းမဲ့ပေါက်သူတချို့ဖေဖော်ဝါရီလ24ရက်နေ့ကဗီဇာညှင်းပယ်ခံခဲ့ရပါတယ်အမေရိကန်သမ္မတဒေါ်နယ်ဒ်ထရမ့်ရဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်အသေးအရာကုလို့ညှင်းပယ်ခံရတာလို့လည်းအမေရိကန် DV ဗီဇာပယ်ချခံရသူတွေကပြောပါတယ်မတ်တေဂီထိုက်ကပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအမြဲတမ်းနေထိုင်ခွင့်ရမယ် DV ကန့်ဆန်းမဲ့ပေါက်ချိန်ကဆက်လို့အမေရိကန်မှာအခြေချနိုင်ရေးကျူတင်ပြင်ဆင်ခဲ့တာလို့မတ်တုံတုံကပြောပြပါတယ
်ဒီဒီဒီတောက်ပြီဆိုတဲ့ရပါတော့เนาะညီမမှာ plan လေးရချတာအများကြီးပေါ့เนาะဒီအမေကရောက်ရင်ကိုရောက်ရင်တစ်စိတ်ကတော့ကြောင်းတက်လို့မဖြစ်သေးဘူးပေါ့เนาะ international student အနေနဲ့တွေ့ရမှာဆိုတော့ suggest ကြီးအများရဲ့အဲ့ဒါ resident ဖြစ်အောင်တစ်စိတ်နေမယ်အလုံးလုံးမယ်ပြီးရင်အလုံးလုံးကြီးကြောင်းတက်မယ်ပေါ့เนาะအလုံးလုံးကြီးကြောင်းတက်မယ် college တက်မယ် college တက်ပြီးွားရင်ဒီ university ကိုအလေးကတဲ့ university ရဒေးသေးပေါ့နော်အဲ့ဒီလိုမျိုးကိုတောင်းမယ်ဆိုပြီးအကုန်က plan ချထားပေါ့နော်ပြီးတော့ညီမကဒီဟာတောင်းဖို့အတွက်ပဲအယုံဆိုင်ထားပေါ့နော
်ဒါပေမဲ့ဖေဖော်ဝါရီလ24ရက်နေ့တနင်္လာနေ့မှာတော့ DV visa အတွက်အမေရိကန်တန်ရုံကိုသွားပြီးတွေ့ဆုံမေးမြန်းမှုအပြီးမှာတော့ရက်လက်ကသူ့ထင်သလိုထွက်မလာခဲ့ပါဘူး
အမကညီမကဗီဇာမရနိုင်ဘူးဘာဖြစ်လဲဆိုတော့တမလာရဲ့ဒီလိုအမိန့်ကြောင့်လို့ပြောတယ်။အညီမပြန်မြောက်ကိုမလိန်တက်လိုက်တယ်ပေါ့နော်။ငါမှဘာဝီးပွိုင်းရှိလို့နေလို့ကဗီဇာမပေးရလဲလို့ငါဝီးပွိုင်းအောင်ပြောပါအဲ့လိုငါမှ information နဲ့ငါမှ document တွေအကုန်အစုံရှိရပေါ့နော်။ဒါကြောင့်ငါ့ကိုဗီဇာမပေးရလဲလို့ပြောရဲ။သူကညီမရဲ့ဝီးပွိုင်းမရှိပါဘူးတဲ့။ငါတို့ရဲ့တမလာရဲ့အမိန့်ညာဒီလိုမျိုးမပေးရပါလို့ပြောရဲပေါ့နော်။
တနင်္လာနေ့မှာအမေရိကန် TV ဗီဇာညှင်းပယ်ခံရသူကမတ်တုံတုံတဦးတည်းတော့မဟုတ်ပါဘူ
းအဲ့ဒါနဲ့ချက်ပါတယ်အဲ့ဒါနဲ့ချက်မှာ तू အပေါ်ရက်ကိုအမားချစ်ပြီးတော့အားကြီးရောတမီးကိုပြောရင်တမီးကိုဗီဇာမပေးဘူးတဲ့အဲ့ကျွန်တော်ဆိုင်ရဲ့တဲ့ 212F law နဲ့ညှိနေလို့တဲ့အဲ့လိုမပြောအဲ့နေတမီးကနေပြီးတော့တမီးဆောင်က
သူကတော့တမိုင်းဘာသာရက်နဲ့ပထမနေ့အဝေးတင်ပြီးထားတဲ့မတ်ရှင်မွန်ထက်ဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်မထွက်ခင်ကတော့သူအမေရိကန်ကိုသွားဖို့တေးကြပြီဆိုပြီးအမေရိကန်အိမ်မက်တွေကိုအကောင့်ထည့်ဖို့ပို့ပြင်ဆင်ထားသူပါအ
ဲ့အာလီတမီးကြောင်းလဲအဲ့ပေါက်ပြီးတော့ပေါက်ပြီးတော့ညီလာရဲ့ဒီမှာတမီးတေးချာလေးအဲ့လိုမျိုးဒီကိစ္စအစီအပြေနေပြီလို့ထင်နေတယ်ညီမတမီးကကြောင်းနားထားတယ်တမီးကကြောင်းအဝေးစင်ကိုကြောင်းလိုက်တာနားထားတာဆိုဗျာအနေအခုလဲရှိတော့အလုံးလူပါကံလည်းမသိရော
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ကန့်သတ်မိတ်အသစ်အရာ2020ပြည်နှစ်ဖေဖော်ဝါရီလ21ရက်နေ့ကစလို့မြန်မာနိုင်ငံသားတွေအတွက်ရွှေပြောင်းအခြေဆိုင်ပြည်ဝင်ခွင့်ဗီဇာနဲ့ DV ဗီဇာကိုထုတ်မပေးတော့ဘူးလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းထုတ်ပြန်ထားပြီးဖြစ်ပါတယ်။ဒါပေမဲ့အမေရိကန်အခြေဆိုင်ဗီဇာလျှောက်ထားမှုတွေအားလုံးကိုရည်ရည်ပြတ်ပိတ်ပင်တာမဟုတ်ဘဲချွင်းချက်နဲ့ဖြေလျှော့ပေးနိုင်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးသားခဲ့တာပါ။သမ္မတထရန့်ရဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်ကိုရောနောက်အမေရိကန်တန်ယုံရဲ့ကြေညာချက်ကိုပါသိရှိထားပြီးဖြစ်ပေမဲ့ပြည်ဝင်ခွင့်ရလို့ရညာညှို့လင်းချက်နဲ့သွားခဲ့တာလို့လဲမတ်ရင်မွန်ထက်ကပြောပါတယ်
။
ဒါလို့လောထုတ်ပြီးရဲ့နောက်လောထုတ်လောမထုတ်ခင်เนี่ยတမီးကအကုန်လုံးပြန်ပြီးလေးရဲ့ထွက်နေပြီပေါ့ဗျာသူက20ရက်နေ့ဆက်ပြီးအကျုံးမယ်လို့ပြောပြီးမယ်လေသူရမှာပါဆိုပြီးတော့ဒေါ်လာ300 အဲအင်္ဂလန်ပြောလိုက်သေးတယ်အဲ့ဒီလောထွက်နေရဲ့လို့အဲ့ဒါဘယ်လိုလုပ်မလဲလို့ဟေးအဲ့ဘာလို့လဲဆိုတော့လောနေရမဆိုင်တော့ဘူးလေအဲ့နဲ့သွားဖြေးဆိုတာနဲ့တမီးအင်တာဗျူးကိုသွားဖြေးရ
အခုအမေရိကန်ကိုသွားဖို့ပြည်ဝင်ခွင့်မရဘူးဆိုတော့80ဘာလို့မလဲဆိုတာစဉ်းစားရမယ်လို့မယင်မွန်ထက်ကပြောပါတယ်မတ်တုံတုံကတော့
80ကဘာကြီးဆက်လုပ်လဲဆိုတော့ညီမအခုတော့အလုံးပြန်ရှားမယ်ပေါ့နော်အလုံးပြန်ရှားမယ်ပြီးတော့ဟိုကိုယ့်ရဲ့ဒီ professional job ဖြစ်တဲ့ဒီစင်းကိုင်းနဲ့ပတ်သက်တဲ့ဒီနေ့အခုမှပြန်စပြန်တက်မယ်ပေါ့နော်
မတ်တင်ကြတဲ့မိမြန်တင်ပြထားတာကိုနားဆင်ကြရတာပါအခုတခါထိုင်းမြန်မာနယ်စပ်သတင်းတပုတ်ကိုနားဆင်ကြည့်အောင်ပါထိုင်းမြန်မာနယ်စပ်မှာကလတ်တံပိုးဘန်းငွေတန်း900လောက်တံပိုးရှိတဲ့စိတ်ကြွဆေးပြားနှစ်တန်းကျော်နဲ့ ice မွေးဆေးဝါးတွေကိုထိုင်းရဲကသိမ်းဆည်းရမိခဲ့ပါတယ်ထိုင်းမြောက်ပိုင်းမဲဆိုင်မြို့အနီးမှာမြန်မာဘက်ကလာတဲ့မွေးကန်းဝင်20ခန်းနဲ့ထိုင်းစစ်တပ်တို့ February 24ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးထိုင်းရဲတပ်ဖွဲ့ကအခုလိုဖမ်းဆီးမိလိုက်တာပါအပြည့်အစုံကို VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်
ဖေဖော်ဝါရီလ24ရက်နေ့ညပိုင်းကထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်မြို့ကော့ချန်းနယ်ဆက်ကြီးပါအုပ်စု17အနီးမှာထိုင်းနယ်ခြားသောအမှတ်3ဒေသတပ်ဖွဲ့ဝင်တွေနဲ့မွေးရဲဆေးဝါးတွေတည်ဆောင်လာတဲ့လက်နက်ကိုင်အယောက်20ခန့်တို့ဟာမိနစ်20လောက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကော့ချန်းနယ်ဆက်ဒေသဟာမြန်မာနိုင်ငံနဲ့မြစ်တာချားပြီးတာချီလိပ်မြို့နဲ့တမန်ကျော်လောက်ပဲဝေးတဲ့ဒေသဖြစ်ပါတယ်။ကြီးပါအုပ်စုက73စုရှိတဲ့ကော့ချန်းဒေသမှာတောင်ပေါ်တိုင်းရင်းသား900ကျော်လောက်နေထိုင်နေကြတာဖြစ်ပါတယ်။မူရစ်စေဝါတည်ယူပို့ဆောင်ရေးမှာတောင်ပေါ်တိုင်းရင်းသားတွေကိုအသုံးချလေးရှိတဲ့မူရစ်ခိုင်းဝင်တွေဟာစိတ်ကြွဆေးပြားနှစ်တန်းနှစ်သိန်းကျော်နဲ့ ice မူရစ်စေဝါ14ကီလိုတည်ဆောင်လာတဲ့ကျောပိုးအိတ်21လုံးကိုတိုက်ပွဲဖြစ်ပွားတဲ့နေရာမှာပဲဆွန့်ပစ်ပြီးထွက်ပြေးသွားခဲ့ကြတာပါ။ဒီကနေ့ဖေဖော်ဝါရီလ25ရက်နေ့မနေ့ပိုင်းမှာတော့ချင်းရိုင်ခရိုင်အမှတ်1ဒေသကဒုပိုချုပ်ထဏဖွန်ကိုတိုင်အခင်းဖြစ်ွားတဲ့နေရာကိုရဟတ်ရင်နဲ့လာရောက်စစ်ဆေးခဲ့တာဖြစ်ပြီးအခုဖမ်းဆီးရမိတာဟာဒေသခံတွေရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်ဖြစ်တယ်ဆိုပြီးအခုလိုပြောပါတယ
်ဟောဆွန့်တယ်မဟုတ်နေဆိုနေရတဲ့နေရာကိုပေါ့ဒါလို့မှုကံ
ဒီလိုတားဆီးနိုင်တာကတော့စစ်တပ်နဲ့ဒေသခံတွေကပူးပေါင်းဆောင်ရွက်မှုတွေကြောင့်အခုမွေးရစေးဝါးတွေမဝင်လာနိုင်အောင်မွေးရတိုင်းကိုတိုက်ထုတ်နိုင်ခဲ့တာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါတိုက်ပွဲဖြစ်ပွားခဲ့တဲ့ထိုင်းတဲ့ချမ်းနေရာကိုထိုင်းစစ်ဖက်အရာရှိတွေကလာရောက်စစ်ဆေးခဲ့ကြပါတယ်ကိုတုံးလုံးတစိမ့်အဝါရောင်စိတ်ကြွဆေးပြအထုပ်တွေကိုပြသပြီးပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့မွေးရတိုင်းဝင်တွေဟာအခုရက်ပိုင်းအတွင်းမှာစိတ်ကြွဆေးတွေကိုအလုံးရင်းနဲ့ထိုင်းနိုင်ငံထဲကိုတည်ဆောင်လာမယ်ဆိုတဲ့သတင်းကိုကိုတင်ရထားတာကြောင့်ခိုက်စစ်တပ်ဟာနေသားတစ်လျှောက်မှာပိတ်ဆို့စောင့်ကြည့်နေတာဖြစ်ပါတယ်ဆိုပြီးဒုပိုချုပ်ထဏန်ဖွန်ကသတင်းတောက်တွေကိုပြောဆိုသွားပါတယ်ဒီဆေးဝါးတွေဟာဝတာပိုင်းတက်ကလာတာဖြစ်တယ်ဆိုပြီးဗိုလ်ချုပ်ထဏန်ဖွန်ကပြောဆိုကြောင်းကိုလည်းထိုင်းသတင်းတွေမှာဖော်ပြနေတာပါဒါပေမဲ့ဝါရဲ့ပြောရေးဆိုခွင့်ရှိသူလာရှုံမျိုးကဆက်ဆက်အယုံတာဝန်ခံဦးညီရန်ကတော့နေသားတစ်လျှောက်မှာမူရစ်ဆေးဝါးတွေဖမ်းမိတိုင်းဝါဘက်ကလာတယ်လို့ဆွဆွဲပြောလို့မရကြောင်းနေသားတစ်လျှောက်ဟာကီလိုမီတာ300-400အခြေကြီးဖြစ်တာကြောင့်တရားရာဂိုင်နှုတ်ပြေတော့ပိုက်စိတ်တိုက်လုံးဝဖမ်းဆီးနိုင်ဖို့ကလည်းမဖြစ်နိုင်ပါဘူးဆိုပြီးပြီးခဲ့တဲ့အပတ်က VOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုထားပါတယ်။ထိုင်းမြန်မာနှစ်နိုင်ငံမူရစေဝါအခြေအနေတွေကိုစောင့်ကြည့်လေ့လာနေသူတူဦးဖြစ်တဲ့စန်းသတင်းစီရဲ့ Editor ဦးဆိုင်မင်းကတော့
ဒီငယ်ဆက်မှာလေဒီရှာမီတန်းမှာဒီထုတ်ပြန်တဲ့ဟာလေဆေးကကြတာပေါ့နော်ဒီအကြတော့လုတ်နိုင်တဲ့လူတွေကတော့သူတို့ကဒီတရားတဲ့အခွင့်အရေးလုံးနဲ့အရင်လိုက်အဲ့လိုမျိုးထုတ်တာတွေရှိတယ်ဒါကြောင့်မို့လို့ဒီဆက်တိုက်တဲ့ဖမ်းမိတာတွေရှိတယ်အစီ
ဒီ2020ခုနှစ်ထဲမှာထိုင်းစစ်တပ်နဲ့မြန်မာဘက်ကဝင်လာတဲ့မူရင်မောင်ကိုသမားတွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တာဟာအခုဒီချိန်နဲ့ဆိုရင်၄ချိန်မြောက်ရှိသွားပြီဖြစ်ပါရဲ့ရှင်
VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုကြတယ်ဒေသချင်းတောင်းကျင်ကြတယ်ဆိုရင်တော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့တိုက်ရိုက်လီလိုင်းနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်ကြပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတချို့ကိုမူရင်းအပေါ်မပြဲကိုအောင်လွင်ဦးနဲ့အတူကောက်နှုတ်တင်ပြပေးကြပါတယ်ခင်ဗျာ
မြန်မာနိုင်ငံကလက်နက်ကိုင်ပြခတ်ဒီမှာမျိုးဆက်သစ်တပုံတွေအနိုင်ရနေရဲဆိုတဲ့ခေါင်းစဉ်နဲ့ Asia Times စာမျက်နှာမှာဝါရင်သတင်းစာဆရာပါတီလီနာကရေးပါတယ် ဆရာကပြည်ရင်းညီညာရေးအတွက်ကြိုးပမ်းနေခြင်းမှာစစ်တပ်တိုက်ပွဲပုံစံအစ်တင်နဲ့ရင်ဆိုင်နေရတဲ့အကြောင်းအစချေရေးထားတာပါ။ခေတ္တလက်နက်ကိုင်အင်အားစုတွေဟာအရင်မျိုးဆက်တွေလိုနေရာအတီတကျစခန်းချထားတာမျိုးမရှိပဲပြစ်လိုက်ပြေးလိုက်နေပြွာကြောင့်စစ်တပ်အနေနဲ့အစင်လာထိတဲ့ရင်ဆိုင်တိုက်ပွဲပုံစံတွေဟာမထိရောက်တော့ဘူးလို့လည်းဆိုပါတယ်။ရခိုင်လက်နက်ကိုင်ဖွဲ့အေနဲ့တောင်ပြောင်းလက်နက်ကိုင်ဖွဲ့ TNL တို့ကဆိုရင်လည်းအလွယ်တကူရွှေပြောင်းနိုင်စွမ်းနဲ့နေပြွာအတစ်တီသုံးပြီးအလေငိုက်ဝင်တိုက်ပြီးပြန်ဆုတ်ခွာလို့ရှိရကြောင့်စစ်တပ်အနေနဲ့အထိနာနေတယ်လို့ခြေစစခန်းတွေအတီတကျမရှိရကြောင်းတံပြန်ထိုးစစ်ဆင်မှုလည်းမလွယ်တဲ့အဖြစ်နဲ့ကြုံနေရတာပါ။ခေါင်းဆောင်မှုပိုင်းမှာလည်းငယ်ရွယ်တဲ့မျိုးဆက်တွေအဖြစ်ခွန်အားအဖြစ်နဲ့တချိန်ကတပုံကောင်းဆောင်တွေလိုစီရဲမြင်သက်သက်မဟုတ်ကြတော့ဘူးလို့လည်းဆိုပါတယ်စစ်တပ်ကအေအေစီရဲလှုပ်ရှားမှုတွေကိုတုံ့ပြန်တဲ့အနေနဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်၅မြို့နယ်မှာအင်တာနက်ဆက်သွယ်ရေးဖြတ်တောက်တာလက်နက်ကြီးတွေနဲ့လေယောင်းကနေတက်ခိုက်တာမျိုးတွေရှိပေမဲ့ပြစ်မှတ်အထူးကြမရှိရကြောင်းအရက်သားတွေထိရရတာမျိုးတွေနဲ့ကြုံရလို့ရှိတဲ့တာကိုလည်းထောက်ပြထားတာပါမြန်မာနိုင်ငံမှာနိုဝင်ဘာလတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်စိုးရအနေနဲ့ဆက်စွန်းနေတဲ့ချီကြာမြင့်နေတဲ့ပြည်ရင်းစစ်ဆုံးသက်ရေးအနေဆုံးအဆင့်ကြိုးစားနေတယ်ဆိုတာကိုပြသနိုင်မှု NCA ပြည်ရဲ့စာချုပ်မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုပါငင်းချင်ဆွေးနွေးရမှာပါဝင်ဖို့ဖိတ်ခေါ်ကောင်းဖိတ်ခေါ်နိုင်ပါတယ်ဒါပေမဲ့ AA နဲ့ TNL တို့လိုမျိုးဆက်သစ်တပုံအဖွဲ့တွေအနေနဲ့စစ်တပ်နဲ့ရင်ဆိုင်ရမှာအနိုင်ရနေတယ်ဆိုတော့ခန်းစားချက်တွေဝင်နေသမျှတရားနာရုံနဲ့ဖြစ်နေတဲ့တိုက်ပွဲကြီးမြင်းမြန်ဆန်းဆန်းအဆုံးသတ်နိုင်အောင်မဟုတ်ဘူးလို့လည်းသတင်းစာဆရာဗတ်တေးလင်နာကနေကုန်းချုပ်ရေးသားထားပါတယ်ခင်ဗျာ
ဆက်လက်ပြီးအိန္ဒိယရေတပ်စစ်ဦးစီးချုပ်ရဲ့ခီးစဉ်ကမြန်မာအပေါ်တင်းအိန္ဒိယရှင်ပြန်မှုကိုပြသနေ Zaino Indian Competition in Myanmar in the spotlight with Indian Navy Chief visits to Rajgaon နဲ့ Rajaswari Pillai Rajagopalan ရေးတဲ့ဆောင်ပါကို thediplomat.com မှာဖတ်ရပါတယ်ကျေးဇူးတင်ရရှိခြင်းပြီးရဲ့မြန်မာနိုင်ငံခီးစဉ်အပြည်မကြခင်ရသက်ပိုင်းအတွင်းမှာပဲအိန္ဒိယရေတပ်စစ်ဦးစီးချုပ်ဟာမြန်မာနိုင်ငံကိုအလဲသွားခဲ့တာပါဆိုပြီးအစချေရေးသားထားပါတယ်။ Indo-Pacific ဒေသမဟာဗျူဟာအခင်းကျင်းနဲ့အိန္ဒိယရဲ့ Act East နိုင်ငံကြားရေးမူဝါဒတွေကြောင့်မြန်မာနိုင်ငံဟာအိန္ဒိယရဲ့မဟာဗျူဟာတွက်ကိန်းတဲ့အရေးပါနေတယ်လို့ဆိုပါတယ်။ဒီနိုင်ငံကတော့နိုင်ငံရေးအရာရောစီးပွားရေးအရာပါမြန်မာနိုင်ငံအတွင်းပိုပြီးအခြေချနေတာကြောင့်အိန္ဒိယလုံခြုံရေးအတွက်အရေးကြီးလာတဲ့ကပလီပင်လယ်အော်နဲ့ဘင်္ဂလားပင်လယ်အော်အထွက်လန်းကြောင်းနဲ့တရုတ်နိုင်ငံနှိစက်သွားခဲ့ပြီလို့ဆိုပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံကတော့နိုင်ငံအကျိုးစီးပွားအတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပိုပြီးခိုင်မာအောင်ဆက်လက်ကြိုးစားလှုပ်ဆောင်နေရမှာဖြစ်ပါတယ်။ခီးစဉ်အတွင်းရေတပ်ဦးစီးချုပ်ဟာမြန်မာအရက်ပက်စစ်ပက်အစိမ့်ပင်ကောင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့မြန်မာရေတပ်ကိုတင်တန်းတွေတိုးမြှင့်ပေးဖို့ကိုလည်းကမ်းလှမ်းခဲ့တယ်လို့ဆိုပါတယ်။ဒါတွေဟာတိတ်အံ့ဩစရာမရှိပါဘူးလို့လည်းစာရေးသူကဆိုပါတယ်။လွန်ခဲ့တဲ့နှစ်တွေကတည်းကစလို့နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေလုပ်ခဲ့ရမှာစည်ရေးလေးချင်မှုအပြန်လည်အလဲပတ်ခီးနဲ့စစ်တင်တန်းပေးတာတွေသာမကရုပ်ဝိထုပိုင်းဆိုင်ရာတွေလည်းပါဝင်ခဲ့ရမှာအိန္ဒိယကကီလိုအတန်းစားရင်ကိုတမောတစီလွှဲပြောင်းပေးရခဲ့သေးတယ်လို့လည်းထောက်ပြထားပါတယ်။တကယ်တော့မြန်မာအရေးအိန္ဒိယအတွက်စိန်ခေါ်မှုမှာရေတပ်ကိစ္စတဲ့တခြားများပြားလာတဲ့ကဏ္ဍတွေလည်းရှိနေပါသေးတယ်တဲ့။စီးပွားရေးကဏ္ဍမှာမြန်မာနိုင်ငံကိုအကူအညီပေးဖို့နဲ့မြန်မာနိုင်ငံရဲ့လိုအပ်ချက်တွေကိုဖြည့်ဆွမ်းပေးဖို့ရမှာအိန္ဒိယဟာတိတ်ကိုညံလွန်လာတယ်လို့ဆိုပါတယ်။အထူးသဖြင့်တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းကိုရှင်းပြရမှာဖြစ်တယ်လို့ဆိုပါတယ်။တရကအပြင်အိန္ဒိယ၊မြန်မာ၊ထိုင်းအဝေးပြေးလမ်းစီမံကိန်းနဲ့ကလတန်မြစ်ဘက်ဆုံစီမံကိန်းအကောင့်ထဲပေါ်ရာဟာရည်မှန်းထားတဲ့အထက်အတော်လေးနောက်ကျနေကြောင်းထောက်ပြထားပါတယ်။ဘလိုပဲဖြစ်ဖြစ်မင်္ဂလာပင်လယ်အော်ဒေသတွင်စီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးအဖွဲ့ DIMSTEC လို့အဖွဲ့အောင်မြင်ဖို့အိန္ဒိယနိုင်ငံကတောင်းအားပေးနေတာကတော့အိန္ဒိယနိုင်ငံအရှိတောင်အာရှနဲ့ထိတွေ့ဆက်ဆံမှုမြင့်တင်ရေးမှာမြန်မာနိုင်ငံဘလောက်အရေးပါလဲဆိုတာကိုပြသနေပါတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဂရိကူဝေပြုထားတာတွေကိုလက်တွေ့အကောင့်ထဲပေါ်ဖို့လိုအပ်နေတဲ့ပြဿနာကိုတော့အိန္ဒိယနိုင်ငံအနေနဲ့ဖြေရှင်းပေးဖို့လိုအပ်နေသေးကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါတော်ရရှိများခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တရဲ့ဗုဒ္ဓဦးနဲ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိဆက်လက်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့လိုင်းဒိုမီတာ3240 48တူအပြင်လိုင်းလက်မီတာ190 kHz 1595ကပါတူချက်ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့တရိုက်လေလံအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုလိုကြားကြရပါမယ်
ဒီမဂ္ဂင်းကိုအင်္ဂလိပ်ဘာသာနဲ့ထုတ်ရတာဖြစ်ပြီးရည်ချက်ကတော့ကျမတို့မြန်မာနိုင်ငံရဲ့ရှေးအောင်ပစီပခုလူပညာရေး
ပကြီးဆရာမခင်တန်းဖြူရဲ့ယုံကြည်ရာကိုမကြာခင်နားဆင်ကြရမှာပါအခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ပြန်လည်ထုတ်လွှင့်ချိန်ရောက်ပါပြီစီဒင်သူကိုသားညုံဦးနဲ့အတူထုတ်လွှင့်ရေးမှုမတ်စုမနိုတင်ဆက်တဲ့တိုက်ရိုက်လေလိုက်ကိုနားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရိုက်လေလိုက်စီစဉ်ကနေလို့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့ပဲလှုပ်တော်မှာအကျိတ်နဲ့ဆွေးနွေးနေကြတဲ့ဖွဲ့စည်းပုံပြင်ရေးကြိုပမ်းချက်တွေဘယ်လောက်ထိမျှော်လင့်ဖို့ရှိမှရှိဆိုတော့ပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဥပဒေဂျန်တက်ကိုဒီပြောင်းလဲလှုပ်တော်ကိုတင်သွင်းပြီးတော့ဒီကနေ့ဆိုစပြီးတော့ဆွေးနွေးနေပါပြီအာနာယ NLD ပါတီအနေနဲ့လှုပ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုပမ်းချက်ဘယ်လောက်ထိခီးပေါက်နေပြီလဲအခုတစ်ချိန်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်သလောက်ထိဖြစ်လာနိုင်ပါမလားအခုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီပြောင်းစုရှင်းနေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ရဲ့ဦးထောက်ဆရာကြီးရှင်းနေကြီးဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျနောက်တူကတော့ပြည်သူ့လွတ်တော်ကုသလေမင်္ဂလာတို့မြို့နယ်ကပါမြို့သားဒီမိုစီအဖွဲ့ချုပ်ရဲ့ဒီမင်္ဂလာတို့မြို့နယ်ပြည်သူ့လွတ်တော်ကုသလေဦးအောင်လိုင်ဝင်းဖြစ်ပါတယ်ခင်ဗျ2ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးတော့ဦးကြည်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဆရာဦးကြည်မြင့်ကြားမယ်ချင်ပါတယ
်
ဟုတ်ကဲ့ဒီနေ့ပဲကျွန်တော်တို့ဒီလွှတ်တော်ထဲမှာတော်တော်လေးတမရကူစလေရီနဲ့မြူသားဒီမိုစီဖွဲ့ချုပ်ကကူစလေရီအခြေတင်ပေါ့နော်တော်တော်လေးပြည်ထောင်စုဆွေးနွေးကြတာကြီးတွေ့ရပါတယ်ခင်ဗျာအဲ့တော့ဆရာဦးကြည်မြင့်ရဲ့အမြင်ပေါ့နော်အခုတစ်ချိန် NLD ကလွှတ်တော်ထဲမှာကြိုးပမ်းပြန်ပြီးဘယ်လောက်ထိခီးပေါက်နိုင်ပါမလဲဆရာဦးကြည်မြင့်ရဲ့အမြင်အရင်ဆုံးသိချင်ပါတယ
်ကျွန်တော်တို့ဒီလက်ရှိဖြစ်နေကြတဲ့ပတ်သက်လို့ဟိုအစစ်အစစ်ပြောင်းလဲရေးကိုမြူသားဒီမိုစီဖွဲ့ချုပ်ကထောက်ခံပြီးတော့သူကဆောင်ရပါတယ်အဲ့ဒါတော့သူတပါတီတည်းပဲကျန်တဲ့ပြည်အောင်လူကြံခံရေးတို့ကျွန်တော်တို့တအားုံတို့ဇုံမီတို့နောက်တစ်ခါမြို့သားညီညွတ်ဒီမိုကရက်တစ်ပါတီတို့အဲ့လိုပေါ့ဗျာအဲ sorry ဒီစုမြို့သားပါတီတို့အဲ့လိုဟိုတမတော်နဲ့ညီကြတဲ့အဖွဲ့တွေကတော့မပြောင်းလဲဤဘက်ကသူတို့ကရက်ကြတယ်ပေါ့နီးရက်ကြတယ်နောက်လုံးဝပယ်ဖြစ်ပြီးအသက်ဆွဲမှုဘက်ကတော့ကျွန်တော်တို့ရခိုင်တို့ကျန်လို့မုံလို့အဲ့လားတွေကျွန်တော်တို့ကတွားပြီးတော့တွေ့ရတာ။အဲ့တော့အမဟိုတချင်းလို့ပေါ့လေ။အဲ့လိုတွားတွေ့ရတယ်။အဲ့တော့အဲ့လားတွေကြည့်လိုက်ချင်းအားဖြင့်ဟိုသူကဟိုဘာတွားတွေ့ရလဲဆိုတော့ဟိုတက်က2008ကိုအသေးဆုံးကင်ထားမဲ့လူတွေတွေကလည်းသူ့တစုံတရာအင်အားစုစည်းထားတာကိုကျွန်တော်တို့တွေ့ရတယ်။ဒါကြောင့်မလို့အဲဒီလွှတ်တော်တွေကစုမျိုးရအောင်မှာတော်တော်ပြင်းထန်ပြီးတော့တပ်ကသုံးတဲ့အသုံးလုံးနေရဆိုပြီးတော့အတော်ကြမ်းကြမ်းတန်းတန်းနေပြောတယ်ပုပ်ကူကြီးတွေပါလာတယ်ဟိုပါတွေ့လာတယ်အဲ့တော့ဒါကသူတို့2080သူတို့စိုက်လိုက်မတအာနာယူလာတယ်ဟလာ2030အထိပေါ့နောက်ဆယ်နောက်ပိုင်းကျတော့တဝက်ပေါ့အဲ့အကြည့်ပါလာပြီးတော့ငါတို့လုပ်ရင်ဖြစ်ရမယ်ဖြစ်ကိုဖြစ်ရမယ်အဲ့လိုလုပ်ဖို့အတွက်ငါတို့ကအတိတ်မှာဟလာဘုံကြီးဖြစ်ဖြစ်ကျောင်းသားဖြစ်ဖြစ်လယ်သမားကျောင်းသားဖြစ်ဘသူ့မှမဆိုတတ်ဖို့လဲဝန်မလေးဘူးအဲ့လိုအကျင့်စရိုက်တွေပါလာတော့အခုလွတ်တော်မှာဆွေးနွေးတဲ့အခါမှာအဲတော်တော်ကြီးကိုဟာရိုင်းနေဟာလေးသွားတွေ့နေရတယ်ကျောင်းလို့ဒီအမျိုးသားညီညွတ်ကြီးကအဲတကယ်ဒေါ်စားကြီးမျောလင်းလို့စုံနိုင်ပါမလားဆိုတာဘူးအများကြီးတန်တရားကြည့်တယ်ပြီးတော့၄၃၆ခုလည်းပဲအခိုင်အမာသူတို့ရက်ထားတော့အဲ့ဒါလည်းကြော်နိုင်ပါမလားဆိုတာဘူးကျွန်တော်မပြတ်တာအကဲခတ်ပြီးတော့လေလာနေပါလေခင်ဗျာ
ဟုတ်ကဲ့ခုနကပြောလို့ပေါ့တော့မျောလင်းစရာတော့တော်လေးနေပါလေဆရာဦးကြီးမြင့်ပြောသလိုကျွန်တော်တခုထပ်သိချင်တာကဒေါ်ဆန်းစုကြည်ကလည်းဟိုတနေ့ကပြောတယ်ဖွဲ့စည်းပုံပြင်ရေးကြိုးပမ်းနေလို့ပဲတစ်ဖက်မှာလည်းမျိုးသားရင်ကြစည်းရေလှုပ်သွားမယ်လို့ပြောတာရှိပါလေခင်ဗျာအဲ့တော့တကယ်တမ်းအခုလွတ်တော်ထဲမှာအခုလိုမျိုးဟိုတင်ထိတ်တိုက်ဖြစ်နေတဲ့အနေအထားမျိုးကသုံးတရာ
เนี่ยอันนี้ดีอาณาญาปาร์ตี้เนี่ยตั้งแต่เราจะปูเรื่องเต็มมาเสียหายพิจารณาในเจียชีวาลากุนีทายาส่วนเต็มมาแล้วที่นี่ก็จะเป็นการบ้ามากุมโชราเลยแล้วนั่นดีมือดีพอจูงกันแล้วดูกันแล้วยิ่งจะสีบ่มาเมื่อกูเรียนอะไรกูใส่เลยมาแต่ท้องกูอาชีพเชี่ยมาพี่อับดุลเจย์บ่เดียวตัวเราแต่เมื่อเราเนี่ยเส้นดีใจดีมีเวสุดชีวิตว่าเส้นเนี่ยจูบังอะไรสิเลยเพราะดูแลมือดูอาท้าบ่เลยจังหวะตัวนั้นท้องสิบก็ระวังมือใจกู ดาวจันทร์เราปาร์ตี้เนี่ยกินเส้นดีเลยตัวเลยเว้ยแต่ถ้าดาวจันทร์ที่ดีเนี่ยจูงจามุ่ยอาภาบุญเจ้าองค์ชายเจ้าดูดีอะไรไอ้บ่มามูดีอ่ะปีดูดีอะไรลงอะไรหรอตัวแบบก็ยัดดีอยู่ทักวันจ้ะมัวน่าอาพี่น้องเตียอะไรนู้นตู้ใจขึ้นมาใจเนี่ยตัวเลยตัวเจ้าบ้านมูดีฮะตัวบาร์ดี้เอสเอ็มมูดีอันนี้จันทร์เราไม่รีบอะไรหรอไม่อยากอุตส่าห์หรอจันทร์เราปัตตานีมาด้วยจังหวะเลยเนี่ย
โอเคครับเสี่ยวจิ้มลีไลฟ์มาคลานี่ไปวางแผนเราจะซื้อนี่เมื่อกูเลยอู่ออนไลน์เว้นจะต้องไปขอจะมาเลยอู่ออนไลน์เว้นอ่ะเปลี่ยวมาซื้อหน่อยดีนี่ลุดอสื้อนี่บริมาคุณเองกูจ้าเลยชินีเรื่องดูสุดแล้วเลยสิที่กันนี่ซ่าสื้อนี่เรื่องชินีเนี่ยปัจจุบันอู่ออนไลน์เว้นยังมีบ้านอ่ะดีพอสิบปีกูเลยสิจูบันเจ็บมีอะไรเจ็บรู้มีอะไรสิบาเลยครับเออโอเคท่านเสี่ยวจิ้มเดียวเลยครับมาเลยเออตอนนี้เนี่ยมีปาร์ตี้จิ้มมาเลยเ ပထမဆုံးသူတို့တက်မတော်ဘကဆုတော်ကိုယ်စလဲဒီဆဆွေးနွေးတဲ့အခါမှာဒီသဘောထားကိုရှင်းရှင်းလင်းလင်းအဲထုတ်ပြီးတော့ပြောခဲ့တယ်ပေါ့အဲအဓိကတော့တက်မတော်ဒီပဋိဝံပြင်ဆင်ရေးမှာအရေးကြီးတဲ့အချက်တွေဖြစ်တဲ့တက်မတော်ဒါကိုယ်စလဲရှင်းချရေးတို့နောက်တစ်ခါဒီပဋိဝံကြည့်အောင်နောက်တစ်ချိန်မှာပြင်ဆင်ရေးအတွက်အရေးပါတဲ့ပုံမှန်၄၃၆ကိုအမျိုးတွေကိုပြင်ဆင်ဖို့အတွက်အဲဆန္ဒမရှိဘူးဆိုတာဒီနေ့ရှင်းရှင်းလင်းလင်းပဲထုတ်ပြီးတော့ကြော်တယ်ပေါ့တက်မတော်ဘက်ကတော့ကျွန်တော်တို့ဘက်ကတော့ပြင်ဖို့ဆိုတာလည်းကျွန်တော်တို့ဘက်ကအရင်ကတည်းကရှင်းရှင်းလင်းလင်းပြောပြီးသားပါတော့ဘယ်ဘယ်နေကြရတယ်ဒါပဋိပက္ခရှင်အူတွေနဲ့အဲပြင်ဆင်ရေးပုံမှန်တွေမထက်လာနိုင်ရတယ်တက်မတော်ရဲ့အခန်းကဏ္ဍကိုလျှော့အောင်မယ်ဆိုတာအဲပြောပြီးသားပါအဲ့တော့ဒီနေ့အခြေကတော့ဟိုထွက်တော့ဖြစ်နေပြီလည်းပြောရတော့ပေါ့နော်ပုံမှန်လည်းကျွန်တော်ပြောရလို့ရှိရင်တော့
ဟုတ်ကဲ့
အဲ့မှာကတော့ဒီတက်မတော်ဘက်ကရေးကြီးတဲ့ပုံမှန်လည်းသိပြီးမှမဟုတ
်ဟုတ်ကဲ့ကျွန်တော်ဒီနေရာမှာအခုကဆွေးနွေးပွဲတွေကလည်းကြံနေသေးရလို့ကျွန်တော်သိရပါတယ်ထပ်ပြီးဆွေးနွေးမဲ့ကုစရာတွေလည်းရှိနေလို့သိရပါတယ်အဲ့မှာကျွန်တော်တို့စိုးရင်တဲ့အတန်ဒီတချို့ပေါ့နော်သူတည်တည်တချို့လည်းစိုးရင်တာလေးကျွန်တော်တို့ပြောပါတယ်တချို့တိုင်းသားအဖွဲ့အစည်းတွေကလည်းစိုးရင်ချက်တွေပြောပါတယ်အဓိကနှစ်ဖက်တိတ်တက်ထိတ်တက်များဖြစ်လာလို့ရှိရင်ဖွဲ့စည်းပုံပြင်ရေးကျူးပန်းချက်ကြီးကဟိုတော်လေးဟိုဘေးရောက်သွားမလားဒါဒီနေသားစိုးရင်ကြတာလည်းရှိပါတယ်ခင်ဗျာအဲ့တော့တိုင်းသားတွေရဲ့အတန်တိုင်းသားကုစရာတွေရဲ့အတန်ရောဘယ်လိုရှိပါလဲခင်ဗျာဦးအောင်လိုင်ဝင်းသိလောက်
အဲတိုင်းသားတွေကတော့တိုင်းသားချင်းတော့မတူဘူးပေါ့နော်ဥပမာတကယ်လို့ရခိုင်မျိုးသားပါတီဆိုလို့ရှိရင် AMD ဆိုလို့ရှိရင်ဒီနေ့ဆွေးနွေးတဲ့ကိုယ်တည်းတယောက်ဆိုလို့ရှိရင်အဲဆနာကဆရာဦးကြီးမျိုးပြောတဲ့အချိန်မှာတော့ကျွန်တော်သဘောမတူတာတော့တိုင်းသားတွေကလုံးဝဖြတ်သိမ်းခြင်းဆိုတဲ့ဟာကိုချက်စားလို့ရှိရင်ဒီနေ့ဆိုလို့ရှိရင်ရခိုင်ဘက်က AMD ပါတီကပြောတော့မျိုးသားတွေတော့ဆွေးနွေးရဆိုရင်ဒီကားတစ်ခုစာလုံးဖိနှိပ်ရမယ်ဆိုတဲ့ဟာကိုသူဘကဆွေးနွေးတယ်ဆိုတော့သူတို့တတ်မတော်အော်ရှော့ချာရီတို့လက်ခံနေအဲ့တော့သူတို့တချို့လက်ခံတယ်တချို့လက်မခံဘူးဆိုတဲ့ဟာတော့တော်တော်ပြရတယ်လုံးဝဖြတ်သိမ်းရေးဆိုတာမျိုးအချိန်မှတော့ပြောကောင်းပြောမှာပေါ့ဒါပေမဲ့စစ်တော်တွေကအဲရှင်းပြတဲ့အခါကျတော့သူတို့ရဲ့လူကအဲပုံစံကကိုရဲတည်နေတဲ့ပုံပါလို့ပြောတယ်ကိုကအရသာပကနေရေတော့တင်ပြလာတာဖြစ်တဲ့အတွက်စစ်တော်တွေကရေတော့တင်ပြရှင်းမခံရတဲ့ကုသလေတွေကိုမနစ်တခုဒါသဘာဝကြတယ်ပေါ့ဒီဘက်ကိုခိုင်နေတဲ့စုတော်ကလည်းကြည့်ကြတာပေါ့အတိုင်းသားအခွင့်အရေးရဖို့ပါတယ်တိုင်းသားတွေကပို့ပြီးတော့ပြောလဲနေအဲဒါပေမဲ့စစ်တော်ဒီအဲလူမျိုးအခြေခံထားတာဖြစ်တဲ့အတွက်ကြောင့်မလို့59စာလုံးကိုခါမျိုးမှာမလို့ကဖဲနဲ့တိုင်းသားဒေတာမှာတိုင်းသားအဒီနဲ့စိတ်ပတ်သက်တဲ့ဒေတာဆိုဖဲနဲ့ဝင်ပြီးတော့ထောက်ခံသွားတာမျိုးတွေ့ရတယ်ပေါ့အဲတော့ရှမ်းပါတီဆိုလို့ရှိရင်တော့ဒီဖက်ဒရယ်ကိုပြီးတော့အဖြစ်စီခြင်းနဲ့အပိုင်းကိုတွေ့ရတယ်တိုင်းပြီးတော့နောက်တစ်ခုပြဿနာလေးကပါလဲဆိုတိုင်းသားပါတီကအရန်ကိုအခြေတအားဖြင့်အရန်ဆွတ်တော်တယ်မှာလည်းလဲပေါ့ပြီးရင်တစ်ခေါက်ဆက်လာရေးတော့ပြောရဲကြလဲအရာအဲတော့ဒီအမျိုးသားဒီမျိုးတွေပြောကြ60ရာခိုင်နှုန်းလောက်ရှိနေတယ်ဒီမှာတက်မလို့25ဆိုတော့တော်တော်များများပါသွားပြီအဲ့ကြတဲ့ဒီတိုင်းယူက900ရာခိုင်နှုန်းရှိခါကြတိုင်းကတစ်ဆယ်ရာခိုင်နှုန်းအဝေါ်ပေါက်မှာတစ်ဆယ်ရာခိုင်နှုန်းအောင်ပဲရှိခါကြတော့ဒီတော့ဒီပါတီကြီးတွေရဲ့လုပ်ရတဲ့ပုံမှာပြည်ပြီးတော့ပဲသူကဆွေးနွေးရတဲ့ဘောရှိသူကဥဆောင်နိုင်တဲ့အခြေအနေမှာလုံးဝမရှိဘူးပေါ့နော်အဲ့ဆယ်ရာခိုင်နှုန်းလုံးကျင်အောင်ပဲရှိခါကြအားလုံးပေါက
်ဟုတ်ကဲ့ခင်ဗျအာကုအောင်နိုင်ဝင်းရောဥကြည်မြင့်ရောလီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ရှင်တွေဆွေးနွေးမင်းများလူတွေတော့ရှင်တွေလီလိုက်ပေါ်မှာရောက်နေပါပြီကျွန်တော်တက်နိုင်တဲ့တော့ခေါ်သွားပြပါမယ်တော်များပါပါတယ်အရင်ဆုံးတော့ဥနေဦးလင်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျာဥနေဦးလင်းတို့တို့ဆွနေမြများလို့ရပါတယ
်ဟုတ်ကဲ့နံပါတ်၁ရှင်းနေတာပေါ့အဓိကကတော့ဗျာကျွန်တော်ပြောချင်တာကတော့ဖေဗီယိုထုတ်ပုံကြောင့်တိုင်းပြည်ဟာအကြတဲ့ဖြစ်တယ်ပေါ့နော်အချမ်းပြင်းတော့ဒါပေမဲ့ဖေဗီယိုထုတ်ပုံထဲမှာပါတဲ့59ဆကိုပြင်နေတာအဓိကကြာနေတယ်လို့ဖြစ်တယ်လို့ကျွန်တော်တို့ကတော့မြင်တာပေါ့နော် ောင်းဆန်းစုကြည်သမတကြည်ရေးဆိုအဲ့ဒီအခါကျတော့ကျွန်တော်ကအဲ့ဒီအခုပြင်းပြင်းနဲ့ဆိုတဲ့လူတွေလူဆန်းတန်းပါအပါဝင်အားလုံးကိုကျွန်တော်ဟောပေါ့နော်ဟိုဥပမာလေးနှစ်ခုလောက်နဲ့ပြောပြပြီးတော့ဘယ်လိုလုပ်တင်လဲဆိုတာလေးကျွန်တော်ပြောပြရစီဥပမာတစ်ခုကတော့ဗာလဲလွန်ခဲ့တဲ့3နှစ်လောက်ကပေါ့နော်လီကွမ်ယူဆိုတဲ့စာတင်ကျောင်းမှာ professor အမေရိကန်နိုင်ငံသားခံယူထားတယ်။တရုတ်လူမျိုးကို PR ဖြစ်တာနဲ့ကင်ဆယ်လိုက်တယ်။ဘာကြောင့်လုပ်ရတာလဲဆိုတော့သူကအဖွဲ့အစည်းတစ်ခုရဲ့ agent ဖြစ်နေလို့ပါတဲ့စင်ကာပူမှာဖြစ်တော့တာ။ဒါလွန်ခဲ့တဲ့3နှစ်က။အဲ့တော့ဒီအပြင်ကိုခုလူကြီးမင်းပြောနေတဲ့လူတွေလည်းကျွန်တော်နဲ့တက်တူရဲ့လူတော့ရှိမှာ။68ခုနဲ့နော်အာရာ is racist ပွဲမှာအလီကိုဟင်ဆိုတာကြားဘူးပါလိမ့်မယ်။အကယ်၍ခင်ဗျားတို့တင်နေတဲ့လူတယောက်ကတိုင်းပြည်ရဲ့ခေါင်းဆောင်တနေရာကိုရောက်သွားခဲ့ရင်အဲ့ဒီလူဟာတခြားလူရဲ့စပိုင်တယောက်ဖြစ်သွားခဲ့ရင်ဒီနေ့ဟလာအာရတ်ဒီဘယ်လိုရှုံးသွားလဲဆိုတာခင်ဗျားတို့လက်တွေ့လက်ဟိုပါပေါ့လက်တွေ့ပါလေ။ဟောအဲ့တော့59ဆောက်ကိုတင်နေတဲ့လူတွေအဲ့ဒီအလီကိုရင်အကြောင်းလေးကိုတရားချဖတ်ကြည့်ပါလို့ပြောကြတယ
်။ဟုတ်ကဲ့ခင်ဗျာ။ဟော
အဲ့ဒီကိစ္စကိုကျွန်တော်ပြောချင်တာလွယ်လွယ်လေးပါ။ဒါလွန်ခဲ့တဲ့ဒီနေ့ကြော၅နှစ်လောက်တည်းကကျွန်တော်ပြောဖို့စကားဟာခင်ဗျားတို့ပြောခွင့်မပေးတဲ့အတွက်ကျွန်တော်မပြောခဲ့ရ။ဒေါ်ဆန်းစုကြည်ရဲ့အခန်းကဏ္ဍအနေနဲ့ရှိဖို့လွယ်လွယ်လေး။အဲ့ဒါကတော့ဘာလဲဆိုတဲ့အခါကျတော့အဓိပ္ပာယ်ကောင်ဆယ်ဆိုတာဘိုလ်ချုပ်အောင်ဆန်းအပါဝင်ပေါ့နော်။သူ့ရဲ့ရဲဘော်၃ချိတ်ပါမယ်လွတ်လပ်ရေးတက်ချက်ခဲ့တဲ့သားသမီးတွေပါမယ်။သူတို့ကိုအဓိပ္ပာယ်ကောင်ဆယ်လိုဟာမျိုးဖွဲ့ပြီးတော့အဓိပ္ပာယ်ကောင်ဆယ်ရဲ့ဥမာတစ်ခုပေါ့ဗျာ။ဟိုအဓိပ္ပာယ်တယောက်ပေါ့အကြီးကြီးတယောက်အနေနဲ့ဆိုရင်သူကဘာလဲဆိုတော့အခုဥမာ82ရဖတ်ပြနေရတဲ့ကိစ္စမျိုးကိုသူ့စီကိုတင်ပြီးတော့သူကနေပြီးတော့နိုင်ငံတော်သမတကိုဒီလိုဒီလိုဖြစ်တင်ပါတယ်ဆိုတော့အများကြီးတဲ့ပုံစံမျိုးနဲ့တွင်းရင်ရောခင်ဗျားတို့82ကိုပြင်လို့မရဘူးလားကျွန်တော်ကြားတာ82ကတဲမဟုတ်ဘူးเนาะတဲမဟုတ်ဘူးတွယ်ဝိုက်ပြီးတော့တွင်လို့ရတယ်ဆိုပါစို့ခုနေ့ဒီ human right ကြတနာဘာညာအကုန်လုံးတော့ဆန်းစု
ဟုတ်ကဲ့ခုနေ့ဦးလေးနဲ့ချုပ်ပြီးပ
ါမရနိုင်ဘူးလား
ဟုတ်ကဲ့โอเคคุณนิวนี่เจื้อสุบครับเนี่ยนอกถ้าตรัชชินนี่ရှိပါသေးလို့ပါကျွန်တော်တို့ကိုပြေးမပြောတာမဟုတ်ပါဘူးကျွန်တော်တို့ตรัชชินนี่ကိုတော့ကျွန်တော်အကန့်အသတ်နဲ့ပဲချိန်နဲ့ပြီးပြောတာပါကျွန်တော်နောက်တစ်ခုဖိတ်ခေါ်ပါတယ်ဦးတီးလည်းမူကိုတီးလည်းမူဆွေးနွေးမိများလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့เนาะဒီအခြေခံဦးတွေကเนาะအရေးကြီးတဲ့အခြေခံဦးတွေကမရှင်ဘူးဆိုရင်တော့เนาะအဲ့ဒီအဖွဲ့အစည်းပြင်တဲ့အဖွဲ့အစည်းတွေကเนาะငင်းညာရေးမလိုလားတဲ့အဖွဲ့အစည်းတွေလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာဘာလို့လဲဆိုရင်တော့ကျွန်တော်တို့တိုင်းသားပြည်သူတွေတိုင်းသားလူမျိုးအလုံးအားတော့အများသောအားဖြင့်တော့မြန်မာပြည်ကိုအတမလို့ကျင်တန်းလူခွင့်ရင်းနဲ့ကိုယ်ပိုင်စက်တန်းကိုအတိတ်ကလို့ကျင်တာအဲ့ဒါဆိုရင်မြန်မာပြည်တိုးတက်မှာဖြစ်ပါတယ်ခင်ဗျာဒီလိုပဲเนาะတစ်ခွဲ့နဲ့တစ်ခွဲ့เนาะမတရားလုပ်မယ်မတရားဆွဲဆူမယ်မတရားပြောဆိုမယ်ဆိုရင်เนาะကျွန်တော်တို့မြန်မာပြည်ကဘယ်သူမှငြိမ်းချမ်းမှုရှိမှာမဟုတ်ဘူးဗျငြိမ်းချမ်းမှုရှိအောင်เนาะတန်းလူခွင့်နဲ့ကိုယ်ပိုင်စက်တန်းခွင့်ကိုเนาะဒီလိုရပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုတီးလည်းမူကျေးဇူးပါနောက်ထပ်သွားရှင်းသူတခါလဲကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုလှမောင်ဆွေးနွေးမြင်းများလို့ရပါတယ
်ဟုတ်ကဲ့ဗျာအခုဒီနေ့ပဲလွတ်တော်မှာအဲဒီအင်္ဂါဆွေးနွေးရဆိုလို့ကျွန်တော်မြင်တာရှင်းရှင်းလေးပါဟိုအများစုမဲနဲ့ထောက်ခံလို့ပြင်ထောက်ခံပြီးပြင်လို့ရမယ်ဥတွေအားလုံးကပြင်လို့ရသွားမှာပါဟုတ်ဒါလွတ်တော်ရဲ့အခန်းကဏ္ဍဘယ်လောက်ကြီးလဲဆိုတာကိုပြတယ်ပြပါအဲ့တော့တမ်တော်အနေနဲ့ပြောချင်တာတက်ကဒီ2008မှာသူ့ကိုသူပြန်ပြီးတော့ပြိမိနေတာဒီအများကြီးရှိနေတယ်ဆိုတော့သူလည်းသိလာတယ်။ဒါကြောင့်လဲဆိုတော့သူတို့အခုကာချုပ်ကိုပဲသူတို့ကာချုပ်ရည်ချင်းမရှိလို့ထပ်ပြီးတော့ခန်းလို့မရဘူးဆိုတော့ပြဿနာတွေရှိလာတယ်။နောက်တမ်းတော်အခန်း9 43အခုမှလည်းဒီကာချုပ်ကလောလောဆယ်တစ်ခုဖြစ်သွားတဲ့နောက်မှာသူတို့မှကာချုပ်ကဂျန်နဲ့ဝင်ကြီး3ခုတော့ခန်းလို့မရဘူးဆိုတာဖြစ်လာမယ်သဘောတွေဖြစ်နေပါတယ်။အဲ့တော့သောသပြောတော့59ဆဆိုတာလည်းမလိုပါဘူးအတိုင်းငယ်သမရတဲ့မြင့်တယ်ဆိုတာလူတိုင်းသိပါတယ်။အဲ့တော့အခုဒီကောင်းစဉ်ရပြောရမယ်ဆိုရင်တော့အများကြီးပြင်လို့ရမယ်အများကြီးပြင်လို့ရတဲ့အခြေအနေတွေရှိနေတယ်ဒီတက်မတော်သားဒီအနေနဲ့ကလည်းသူတို့အာဏာရတဲ့အချိန်မှာ26ကိုပြိုင်ခိုင်ဖြိုးတော့တက်မတော်မပြင်ချင်ဘူး NLD နေခဲ့ရတယ်26ကိုဘာလို့မပြင်ချင်လဲဆိုတော့သူတို့လက်ရှိသူတို့အာဏာရနေလို့ပဲဒါကြောင့် NLD ကိုနောက်မဲထပ်ပြီးတော့ပေးကြဖို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကုလားမောင်ကျေးဇူးပါကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ဦးချင်းမြင့်ဆရာဦးချင်းမြင့်ခုနကဆွေးနွေးသွားတဲ့တော်ရှင်တွေရဲ့အမြင်တွေလည်းကြားမိပါပါ59ဆနဲ့ပတ်သက်လို့တော်လေးပြင်းထန်တာပြောသွားတဲ့လူလည်းရှိပါတယ်ဟိုဒါကိုလက်ခံတဲ့သဘောပေါ့နော်ဒါကန့်ကွက်တဲ့လူလည်းတော်များရှိပါတယ်အဲ့တော့ဒီဆွေးနွေးပွဲကပြောရမယ်ဆိုရင်တော့တကယ်ခုနကကွန်လိုင်းဝင်လဲပြောတဲ့အရေးကြီးတဲ့လူတွေမျှော်လင့်နေတဲ့ချက်တွေတော့ပြင်နိုင်ဖို့တော့ခက်တယ်ဘလို့ချက်တွေတော့ဘလို့အခြေအနေမျိုးတွေတော့ပတ်ဖြစ်မယ်အောင်မြင်နိုင်မယ်လို့ဖွဲ့စည်းပုံပြင်အောင်မြင်နိုင်မယ်လို့ဦးကြည်မြင့်ယူဆပါလဲခင်ဗျာ
ကျွန်တော်ကတော့ရခိုင်အယူသားပါတီကဖြစ်သိမ်းရေးဆိုတာကျွန်တော်တို့သူပါတီရဲ့အာဘော်ကိုကျွန်တော်ရဆတ်ဆုပ်ခဲ့တာပါအဲ့လွတ်တော်မှာပြောတဲ့အခါကျတော့တော်တော်ထုံးနှံရအဲသူကထိန်းပြောတာကောင်သွားလိမ့်မယ်သူပါတီကတော့အဲ့သူဗောဓာရှိရဲ့ဆိုတာကျွန်တော်ရဆတ်ဆုပ်ပြီးပြောတာပါနော်ဟုတ်ကဲ့အဲ့ဒါကတော့ဘာလဲဆိုတော့50ကိုစားလုံးနဲ့ပတ်သက်လို့ကျွန်တော်စဉ်းစားနေတာဟုတ်ပါဘူးအဓိကထ တို့တော့မထင်ပါဘူး NLD ကလည်းအဲ့လောက်ကြီးပိတ်ဆို့ပြီးနေတော့ဘူး50ခုမဲတိုင်နေဒီမဲ50ခုပေါ်မှာတိတ်ပြီးတော့ဒီလောက်ကြီးလဲဟိုတိုင်းကြီးလဲပြတ်မသွားပါဘူး50ခုမပြတ်ရလို့လေနော်အဲ့ဒီချက်ပါနောက်တစ်ချက်ကတော့ကျွန်တော်တို့ကလည်းအဲ့ဒါကိုကြိတ်နေလို့ပြောပါဘူးနော်နောက်တစ်ချက်ကတော့ပါလဲဆိုတဲ့အခါကျတော့အလီကိုဟင်းတို့ဖတ်ဖို့လားဆိုတာလက်ငယ်50လောက်တယ်ကျွန်တော်85နှစ်ရှိပြီခင်ဗျားတော့ဘယ်လောက်ရှိလဲမသိဘူးအဲ့ကျွန်တော်နိုင်ငံရေးကျေးဇူး5ကျင်းပြူပြီးအခု6ကျင်းမြောက်ပဲအများကြီးနိုင်ငံရေးတို့ကျွန်တော်ရှိစာရီအများကြီးပတ်ထားတယ်အလီကိုဟင်းလည်းသိတယ်ပါရီလည်းအများကြီးသိတယ်တော့အဲ့ဒါနဲ့59စာလုံးနဲ့ရောမဖြစ်နဲ့လားမဆိုင်ဘူးလို့နော်နောက်တစ်ချက်ကတော့ပါလဲဆိုတော့ဒီကိုထင်းလူပြောတဲ့ညီညာကြီးနဲ့တန်းတူဖြစ်ရေးဆိုတဲ့ဥစ္စာကိုကျွန်တော်ထောက်ခံတယ်အဲ့ဒါခင်ဗျားပြောတဲ့နောက်ရှိကိုပြင်ရမယ်ဆိုတော့ယူဆကိုထောက်ခံတယ်နောက်တစ်ယောက်ပြောတဲ့ကိုလမောင်ပြောတဲ့ဥစ္စာကတော့သူကတော့ပေါ့ပေါ့ပြောသွားတယ်။ဟာပြင်းရမှာပါလို့အဲ့လောက်ကြီးတော့ပြင်းမရပါဘူးဗျာ။အဲ့လောက်ကြီးပြင်းနေပဲကြီးပြိတ်နေကျိုးနေကြတော့မဒီနေ့ဆုနေဘက်တော့လုံးချာမလို့နော်။အဲ့လောက်ကြီးမလွယ်ပါဘူး။ဒီဆုံး6ခုကြောဖို့ဆိုတာဘလို့အောင်ဖြစ်နိုင်ဘူး။ပုံစံတရက်နဲ့အဲဒီအောင်လွတ်တော်ကြီးတွဲရတယ်။တခြားနည်းလမ်းနေနဲ့ကျွန်တော်တို့တွဲပြီးသုံးမှရမယ်။ဒီတစ်ခုလေးကတော့ဒီဆုံး6ခုကျော်လို့မရဘူးအကျိတ်နဲ့ဖြစ်နေတယ်လို့ကျွန်တော်တို့ဒီလိုမှတ်ချက်ပေးခြင်းပါလေ
ဗျာဟုတ်ကဲ့ခင်ဗျာဦးကြည်မြင့်ကျေးဇူးပါခင်ဗျာကွန်လိုင်းဝင်းကောဒီသရော့ရှင်နေရဆွေးနွေးပြောဆိုချက်တင်တဲ့ပတ်သက်လို့ဗာများတုံ့ပြန်လိုပါလေအ
ဲအကျိတ်နိုင်မကျိတ်နိုင်ဆိုတော့တိကျတယ်အကျိတ်မှာတော်တော်လေးစကားပြောနေပေါ့ပြီးတော့ပထမဆုံးပြောချင်တာအဲ့တော့ပြင်မဲ့ကိစ္စကျွန်တော်တို့ဒီမျိုးသားဒီဘဝကြီးဖွဲ့ထုတ်တယ်မဆိုင်ပါဘူးဒါတက်မတော်ရဲ့သဘောထားပေါ်မှာမမီတည်နေတာတက်မတော်ကမပြင်းပြင်းကျွန်တော်တို့ပြင်လို့မရဘူးပေါ့အဲ့ကျတက်မတော်ပြင်းပြင်းပြင်လို့ရမှာဒါကိုပထမဆုံးပြောချင်ပါနောက်တစ်ခါပြင်မဲ့ပုံပါလေအားလုံးအခုဒီလိုပြောသလိုတော့မပြင်းနိုင်ဘူးတော့မဟုတ်ဘူးပေါ့တချို့ပုံပါတွေရုံတဲ့အဲ့တမတော့ပကလာရောလာနိုင်တယ်ရှိတယ်ပေါ့တော့ဒါတွေကတော့တိတ်အေးမကြည့်တဲ့ပုံပါလေးပေါ့ဟာညီမနိုင်ငံဒီစစ်ချုပ်ရဲ့အရေးချင်းကတ်တက်ချက်ကိုဟိုပြင်လာမျိုးပေါ့တမရကသင်ပေါ်ကြောကြားသူတွေကနေပြီးတော့ယူဆတဲ့လူကြီးကရွေးရမယ်ဆိုပုံပါဖြစ်တာလေနောက်ကမတန်မစွမ်းဆိုပြီးတော့ပဋိပုံမှာရေးထားတဲ့ဟာကိုမတန်စွမ်းဆိုပြီးတော့အရေးတာမျိုးတော့ချင်းနဲ့ပြီးရောရေးတဲ့ဟာမျိုးပေါ့အဲ့ဒါမျိုးတွေမှာတော့ပြင်လာနိုင်တော့တော့ဒီလူတွေလူသားတွေရဲ့အရေးကြီးတဲ့အချက်တွေကိုတော့ပြင်ဖို့ကတော့အကျဉ်းကျင်းလို့ရှိတယ်ပေါ့အဲ့ဒါတပ်ပေါ်ဘက်ကတင်ပြလာတဲ့အချက်အဲမှာတော့ပါဒီမျိုးသတိပုံကိုဆွဲထုတ်ကလက်ခံနိုင်တဲ့အချက်တွေလည်းရှိပါမယ်။အဲ့ဒါကလည်းစိတ်အရေးကြီးတဲ့ဟာတွေတော့မဟုတ်ဘူး။ဥပမာဆိုကြပါစို့တပ်ပေါ်ဘက်ကတင်ပြလာတယ်ဆိုတော့ဒီမှာနိုင်ငံရဲ့နယ်နိမိတ်နဲ့ပတ်သက်ပြီးတော့ဆက်ပြီးတော့နိုင်ငံကတရားရုံးတွေကသုံးချက်လို့ရလာတဲ့နယ်နိမိတ်တွေအထည်သွင်းဖို့ပေါ့။ဒီလက်ရှိဥပဒေရတော့ပေါ်ပြောင်းချင်အောင်ဥပဒေဒီစဲနေရအဒီနောက်ထပ်ထက်ထည့်လို့မရတော့။ဒီနိုင်ငံတရားရုံးတွေကနေပြီးတော့ဒီကလာရင်အဲ့တက်တယ်လို့အဲ့လိုပုံပါတွေကတော့ဒီ NLD ရောတက်မတော်ဒီခါကျူရောတိုင်းတာရောအားလုံးညီညွတ်မဲ့ပုံပါမျိုးတွေလည်းရှိပါတယ်။အဲ့တော့အများအမြင်မှာတော့ဟိုပြင်လိုက်မလုံးဝမပြင်ထိုင်တဲ့အားလုံးပေါ့ဘူးအတိုင်းတာတစ်ခုပြီးတော့ပြင်လိုက်တယ်။တို့ဆိုအဲ့အတိုင်းတာဆိုတဲ့ဟာကဒီစွန့်ကကျွန်တော်ပြောဆိုတက်မတော်ကသူ့ရဲ့လက်ရှိရှိနေတဲ့အခြေအနေကနေပြီးတော့အဲတက်ပြီးတော့ရှုပ်ရောက်သွားမယ်ဟာကိုလုံးဝလက်မခံနဲ့အဲသဘောမျိုးသိရတယ်ပေါ့။ဒါပါလို့ဒီတယောက်တို့ရဲ့သဘောထားတို့တစ်ခုတစ်ခုတစ်ခုနဲ့ရှင်းနေတာဆိုတော့ဒီရှင်းနေတာနဲ့အဲ့တက်မတော်ကသူ့ရဲ့အတိုင်းကြပါသေးတယ်ဆိုတော့ဒီသဘောတရားကပဲဒါအောင်ဆက်တဲ့နည်းပဲပြောပါမယ်အဲ့တော့ဟိုဒီဘိုင်းမှာတော့တော့အခက်အခဲရှိပါမယ်အဲအားလေးတခုတော့ကျွန်တော်တို့ကြည့်ပြီးတော့ပြောချင်ပါတယ်အဓိကတော့တက်မတော်ကနောက်ဆုတ်ပေးမယ်အခြေအနေကိုမရှိဘူး
ဟုတ်ကဲ့ခင်ဗျာကုအောင်လည်းဝင်ကျေးဇူးပါကျွန်တော်တော့ရှင်တူဖိတ်ခေါ်ချင်ပါတယ်ကုစုဝေးလေးလိုင်းပေါ်မှာရှိပါတယ်ကုစုဝေးတို့တို့ဆွနီမြင်းမြန်လို့ရပါတယ
်ဟုတ်ကဲ့ဒီနေ့ဆွတော်လေးမှာတက်မတော်ကကုစလေတယောက်ကပြောတာဆိုတာဟန်အမှုညာနှုတ်မှုညာတွေကဆွတော်နဲ့မတိုက်ညီလို့ဥတီခွန်မြတ်ကတတိပေးရတယ်ဆိုတော့ဒီနေ့ကျွန်တော်ကြားပါတယ်ဆက်ရပါတယ်ဆိုရင်ဘာနဲ့တွားတူလဲဆိုတော့1988မှာအဲပြည်သူလူထုတွေကဒီမိုကရေစီအရေးကိုအုံကြွပြီးတောင်းဆိုရတဲ့အခါမှာတက်တတာနဲ့ဒီနေ့ဆွတော်တွေကတက်မတော်သားတွေရဲ့စိတ်နေစိတ်ရှာစိတ်မပွားသေးဘူးဆိုတာထင်ရှားပါတယ်ပြီးတော့ဒုတိယကျွန်တော်ပြောချင်တာကတော့ကအလီကိုခင်မဲ့ဖြစ်ဖြစ်အလီကိုခင်မဲ့ဖြစ်ဖြစ်ပေါ့ဗျာနော်ဒီ2007ဆွဲစည်းပုံဥပဒေမှာအဲတက်ကနဲ့တရားအထိကားရီကနေအထိလူများစုရဲ့အကျိုးကိုလက်ကဆုံစွာလူတွေကနေပြီးတော့ကန့်တန့်နေတဲ့အတွက်ကျွန်တော်တိုက်ညီနေတာလေဆိုတာကိုဒါသိပြီးသားပါเนาะကျွန်တော်ပြောချင်တာကဟိုကျွန်တော်တို့ကိုလိုနီလက်နဲ့နိုင်ငံကြီးကကိုလိုနီကျင်းပထားတာကိုလည်းပြည်သူလူထုတွေစီးအောင်ကြီးဆိုတာကြော်ပြခဲ့တယ်ဆက်အနာဟိုဖာစာပါလာပေါ့လွတ်လပ်ရပြီးနောက်ဖာစာပါလာအနာရှင်ဆက်အနာရှင်အနာရှင်အဆက်ဆက်ကိုလည်းကျွန်တော်တို့ကပြည်သူလူထုရဲ့ညီညွတ်မှုနဲ့ကြော်ပြခဲ့တယ်ဆိုတဲ့အခါမှာဒီ2007ဖွဲ့စည်းပုံဥပဒေဆိုတာကနှိမ့်ကူမြင်လဲပါကျွန်တ
ကျွန်တော်ဒီလိုအားလုံးညီညီပါပါလေးပါလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာဟုတ်ကဲ့ကုစုံဝေကျေးဇူးပါခင်ဗျာကျွန်တော်နောက်ဆုံးအနေနဲ့ဆရာဦးကြည်မြပြန်ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ဆရာဦးကြည်မြကတော့မိကျင်တာတစ်ခုကတော့လက်ရှိ
ဖြစ်နိုင်မယ်ထင်လို့အနေဒီကလုတ်ခဲ့တာလားတကယ်ဖြစ်နိုင်ခြေရှိလားစင်ပေါ်လေးတက်တက်လို့ပဲတချို့ကလည်းဝေဖန်နေကြပါတယ်သူကြည့်မိရဲ့အမြင်သိချင်ပါတယ်ခင်ဗျကျွန်တော်ကအနေဒီပါတီကိုလည်းမပါဘူးဘယ်ပါတီကိုလည်းမပါဘူးကျွန်တော်လွတ်လပ်စွာပြောဆိုခွင့်ရှိနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အခုစေစနာပါတယ်ဆိုတာကိုအနေဒီရဲ့ဟာစေစနာပါတယ်ဆိုတာကျွန်တော်ချွင်းပြမရှိရုံပါတယ် ကျိုက်လာမကျိုက်လားတော်တော်နည်းနဲ့တင်းမဲခွဲတဝက်လောက်ကဟလာဟိုဟိုမကျိုက်စစ်တော်ကုသလေတဝက်လောက်ကမကျိုက်ဘူးဆိုလို့ရှိရင်လူလူဆန္ဒခံဝဲလူလူဆန္ဒခံမတဝက်လောက်ကမကျိုက်ဘူးဆိုလို့ရှိရင်အပြစ်ဆွဲဒီကြားထဲမှာတော့ရှိနေသွားနေအပြစ်ဆွဲပြီးတော့နောက်ကြတော့မှ အပြစ်ဆွဲတဲ့အခါမှာတမတော်တွေလူမျိုးစုတွေအာဏာရတွေတတိပုဂ္ဂလတွေအကုန်ပါပါပြီးတဲ့အခါကျတော့မှအဲ့ဒီအားလုံးစုံတော့မယူကောက်လူလူဆန္ဒခံဝယ်ပြန်တော့အဲ့ဒါနဲ့အစိုးရအဖြစ်ကိုယူကောက်ပွဲလုပ်ပေါ့ဗျာဒါမလို့ဆက်လေးနှစ်တော့ရေးနေတော့အချိန်ကဟိုနည်းနည်းလောက်ပြီးပြီးပြီးပြီးအဲ့ဒီနီလာမှာတပါမရှိပါဘူးအကုန်စားတော့နော်လေးစားပါလေသို့တော်လည်းကြော်ညာပေါ့ယူကောက်ပွဲကြော်ညာလို့ဖြစ်န
30လောက်တော့ရပါတယ်နောက်ဆုံးလေးကွန်လိုင်းဝင်အမြင်လေးခုနကဆွေးနွေးချက်ပေါ်မှာတုံ့ပြန်ပြီးပါ
ကျွန်တော်တို့ကနိုင်ငံရေးလုပ်တဲ့အခါကျတော့ကျွန်တော်ထိုင်နေလို့တော့မရအောင်ပေါ့နော်တစ်ဖက်ကမမြင်သေးဘူးဆိုပြီးတော့ဒါအခြေအနေတွေတော့ကျွန်တော်ဒီတူတူသိနေတယ်ဆိုရင်စဉ်းစားပါပြီအဲတစ်ဖက်ကမမြင်သေးဘူးဆိုတော့အဲငါလည်းမမြင်ဘူးတော့ဒီလိုထိုင်နေလို့တော့မရအောင်ကျွန်တော်လုံတင်လုပ်ခဲ့တာလုပ်ခဲ့ရလားအဲလုံတင်လုပ်ခဲ့တာနိုင်ငံတကာမှာတည်တူပါပဲလုံတင်လုပ်ခဲ့တာဒီကျွန်တော်တို့ဒီတော်တော်အမေကြီးလုံဆောင်နေတယ်ဒီတူတူကျဲအကြေကိုအကောင့်တွေပေါ်ပြတာလည်းပါပဲအပြင်ဆိုပြီးတော့နောက်ဟိုတစ်ခုအမင်းတင်အောင်ပြင်ကြနေတာကတော့ဒီကျွန်တော်တို့တောင်းမမြင်နိုင်တဲ့ကိစ္စကဒီအနာရပါတီရဲ့ကိစ္စအဲ့ဒီဘက်ကကျွန်တော်ခုခုပါကတော့ပြောပြောနေတာမဟုတ်ပါဘူးအနာရပါတီပဲပါမလို့ဒီဒီလူရွေးတဲ့ကိစ္စတွေမမြင်နိုင်ဘူးဆိုတာအပြစ်ဒီလူလူရွေးတဲ့ကိစ္စတွေအပြစ်လုံးဝမဟုတ်ပါဘူးဒါအရင်ဒုသတိနာကမှာကလေးကတစ်ဖက်သက်ချခဲ့တယ်ဟုတ်လားအဲဒီသူတို့ဒီအနာကိုခံထားတဲ့လူတစုကအရသာရှိနေတဲ့ဟာကိုဘယ်တော့မပြေသေးခြင်းနဲ့အခြေအနေမျိုးဖြစ်တာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒန်ရဲ့လီလာအစီအစဉ်ချင်းစစ်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကုအောင်နိုင်ဝင်းဦးချင်းမြင့်နဲ့တို့ရရှိနေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒန်ရဲ့လီလာအစီအစဉ်ကတော့ဒီမှာပဲကျန်နာခွင့်ပေးပ
ါအင်္ဂါနေ့ညဒန်ရဲ့လီလာပြန်လဲထုတ်လွှင့်ချက်ဖြစ်ပါတယ်ဒန်ရဲ့လီလာဆွေးနွေးရအစီအစဉ်တွေကိုအင်္ဂါနေ့စနေနေ့ညတိုင်းမှာနားဆင်နိုင်ကြပြီးပါဝင်လို့လဲဆွေးနွေးနိုင်ပါတယ်ပါဝင်ဆွေးနွေးပါလို့လဲဖိတ်ခေါ်ပေးပါစီပြည်ထောင်စုအမေရိကန်အတန်းကစီဇန်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ဒီနေ့သူယုံကြည်ရာအစီအစဉ်မှာပကြီးဆီယာမခင်တန်းဖြူရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မမိုးဖြူကစီဇန်တင်ဆက်ထားပါတယ
်ကျွန်တော်ကတော့ပကြီးဆီယာမစာရေးဆရာမခင်တန်းဖြူပါအတင်မြန်မာဆိုရဲအနည်းပညာမဲ့ကစင်းကိုအီတာကျောက်တာဝင်ပြီးကိုယ်တိုင်ထုတ်ရည်နေပြီလဲဖြစ်ပါရဲ့ဒီမဲ့ကစင်းကိုအင်္ဂလိပ်ဘာသာနဲ့ထုတ်ရတာဖြစ်ပြီးရေချက်ကတော့ကျမတို့မြန်မာနိုင်ငံရဲ့ရှေးအောင်ပစီပခုအနည်းပညာတွေ contemporary art installation art စာတွေစာအုပ်စာပေနဲ့ပတ်သက်တာတွေစာတွေနိုင်ငံတကာကိုသိပြတဲ့အတွက်ကျမတက်ကြောက်အမြဲရိုးရှင်းတဲ့အင်္ဂလိပ်ဘာသာနဲ့ information ပေးချင်တာပဲဖြစ်ပါရဲ့နောက်သဘာဝပတ်ဝန်းကျင်လေးနဲ့မြို့ပြညာကိုပေါင်းစပ်ပြီး Green Future Art and Environment Festival ကိုလည်း2008ကတည်းက20 October လောက်ကြီးကျင်းပလာခဲ့တာကြောင့်2019ခုနှစ်မှာသဘာဝမျိုးချစ်စီရှိရရှိထားပါတယ်။သူယုံစီယာကဏ္ဍမှာပထမဆုံးကျင်းပခြင်းကစာရေးဆရာမကြီးဒေါက်တာမျိုးချစ်ရဲ့အတူအမိန့်လေးဖြစ်တဲ့မြို့ပြညာကြီးသာလင်လောင်းလာနောင်သားများအတွက်အမွေအစ်အဖြစ်ကျင်းပပြီးဆိုတဲ့အတူအမိန့်လေးပါပဲ။ဒီဆိုမိဟာကျမရဲ့ယုံကြည်ချက်လည်းဖြစ်ပါရဲ့ကျမရဲ့နှစ်ပေါင်း30ကျော်မြင့်ပညာဆက်တန်းတစ်ဆောင်မှာတွေ့ကြုံခံစားခဲ့ရတာတွေကအခိုင်အမာသက်တည်တစ်ခုလို့ဆိုရမှာပါဒီယုံကြည်ချက်နဲ့ပတ်သက်ပြီးအခိုင်အမာသက်တည်ကြရတာတွေကတော့အများကြီးပါပဲပထမဆုံးတာလကထားပြီးပြောရရင်ကျမကဒီကခုကျောင်းရန်ကုန်ရနေ့ချိန်ပိုင်းသင်္ကန်းတက်စင်အားဆီတုံတွေ့ခဲ့ရတဲ့ဆရာကြီးဦးလွန့်ကျယ်စံနှုန်းနာပြပြီးပြောချင်ပါတယ်လက်ရှိအချိန်မှာဆရာကြီးဦးလွန့်ကျယ်ကို
Myanmar Master Impressionist Artist Dr. Ulun Jay lo ji rin ma da ma ka ti ta ba ti cha ja ba de. Sia Yu Ulun Jay chin chin ya si da de ti ti tin ya amwe ri yo chaung wa sia tu u phit tin da pat pat de yo da ma ka. Chaung wa ni na yu pi lo le tin ba ti de cha ni ri ti ti yo si yin da de tin ba khan na pa ku ri me ni da su ti ku long wo ba lon myo set lon tin ri shin ni le set le phyan wi ka ba de. ဒီသားစုအားလုံးပြည်ရှာဆရာမတွေဖြစ်လာကြတဲ့အချိန်တကယ်ပါများစွာလဲအောင်မြင်တဲ့ပြည်ရှာတွေဖြစ်လာကြပါတယ်ဒီမှာကိုယ်တိုင်တောင်ပြည်ပြဝဲတွေလုံနိုင်တာပြည်နဲ့ကတ်တက်တဲ့စာအုပ်တွေစာရန်တွေအင်တာဗျူးတွေရင်းနိုင်တာဆရာယူလွန့်ကျွယ်နဲ့ဆရာတွေရဲ့မြစ်ပညာမွေးစက်ခံရရှိကြတဲ့လူပါပဲမြစ်ပညာမွေးဆွေးနေရာမှာပြည်တစ်ခုရဲ့ကမကပြည်ကဘူးတန်းတော့ပန်းတမောက်စားတဲ့တန်းစင်မျိုးမြစ
ေစားတာကြောင့်မြန်မာနိုင်ငံက UNESCO World Heritage Site ကတည်းက2014ခုနှစ်ကဟန်လင်းဘိတ်စတိုးစီဖြစ်ပြဆတဲ့ကျူးကျုံးနိုင်ငံ2019ခုနှစ်မှာရှေးအောင်မြို့တော်ပုဂံစားတာတွေကိုကမ္ဘာမွေနှင်းချင်းတွေဖြစ်တတ်မှတ်ခြင်းခံရရတာဖြစ်ပါတယ်ဒီလူ့ညာမွေရာကျမတို့လက်ထက်ကမကတောင်းလာနောင်သားစားရှင်ရေးချက်ပေါင်းထိဆက်လက်ရှင်ကံတွေနိုင်ငံမှာဖြစ်လို့ကျမဤတော်ကင်မျိုးချစ်ရဲ့အမှုပညာရည်သာလျင်နောင်လာနောင်သားများအတွက်မွေအစ်စ်အစ်စ်ကျန်ရေးမျိုးဆိုတဲ့အဆိုအမိန့်လေးကိုကျမအမြဲတမ်းယုံကြည်လေးစားပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် view American တန်ခါစီစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုဗိုလ်တုံးနေမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်စသုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းတူမီတာ20 kHz 15.13 MHz လိုင်းတူမီတာ25 kHz 11.83 MHz လိုင်းတူမီတာ32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါရခင်ဗျာဒီကနေ့မနက်ဖြန်နောက်ဆုံးရဒေတာတွင်းနဲ့နိုင်ငံသားသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးပါမယ်ခင်ဗျာ
အမေရိကန်ပြည်အစုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျော်နိုင်တဲ့အတွက်သတိထားကြဖို့ကူးစက်ရောဂါထိန်းချုပ်တာစီဌာန CDC ကသတိပေးပါတယ်ဗိုင်းရပ်စ်ကူးစက်နိုင်သလားဆိုတာမေးရမယ့်အချိန်မဟုတ်ပဲဒီတိုင်းပြည်မှာဘယ်ချိန်စဖြစ်မလဲလူပလောင်များများမှာဘလောက်ပြင်းပြင်းထန်ထန်ခံစားရမလဲဆိုတော့ကိုအတိအကျမေးခွန်းထုတ်ရမှာဖြစ်တဲ့အကြောင်း CDC ရဲ့ကာဝေးဆေးဆံရကျွမ်းကျင်သူဒေါက်တာနန်စီမက်ဆိုနီယာကအင်ကာနေမှာပြောလိုက်တာပါဗိုင်းရပ်စ်ကူးစက်မှုကြောင့်နေတူတူကဘဝတွေပေါ်အကြီးအကျယ်ရိုက်ခတ်လာနိုင်တာကိုအမေရိကန်နိုင်ငံသားတွေမျှော်လင့်ထားဖို့လည်းသတိပေးခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်အရေးကိစ္စပေါ်အမေရိကန်ဆွေရဲ့တုံ့ပြန်ကံတွယ်ပုံတွေနဲ့ပတ်သက်လို့အင်ကာနေကတော့လွတ်တော်မှတ်တွေကြားသဘောထားကွဲပြားခဲ့ကြတာပါအမေရိကန်ပြည်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ထားနိုင်တယ်ဆိုပြီးသမ္မတထွန်နယ်ထရန့်ရဲ့ပြောဆိုချက်ပေါ်မှာတော့ဒီမိုကရက်လွတ်တော်အမတ်တွေကလက်မခံခဲ့ကြပါဘူးမြန်မာနိုင်ငံပါဝင်အာရှနိုင်ငံတချို့ကပြန်လာတဲ့လူတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ရောဂါလက္ခဏာတွေ့ရတယ်ဆိုရင်ကိုယ့်ဘာသာကိုသိချနေထိုင်ကြဖို့ဗြိတိန်ကျန်းမာရေးဝန်ကြီးဌာနကတတိပြေးလိုက်ပါတယ်။ဖေဖော်ဝါရီလ19ရက်နေ့ကစပြီးမြန်မာ၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်နဲ့အီတလီနိုင်ငံမြောက်ပိုင်းကနေပြန်ရောက်လာသူတွေအနေနဲ့ရောဂါလက္ခဏာမပြင်းထန်ဘူးဆိုရင်တော့မှအိမ်ထဲကနေအင်ပြင်ကိုမထွက်ကြဖို့တခြားသူတွေနဲ့တိတိဆက်ဆက်တာမျိုးတွေကိုရှောင်ရှားဖို့နဲ့ကျန်းမာရေးဌာနအရေးပေါ်ဖုန်းနံပါတ်ကိုဆက်သွယ်ကြဖို့လည်းအင်္ဂါနေ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်
။ဗိုလ်တုံးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Calvin Fowler ဖြစ်ပါတယ်။ကျွန်တော်ကတော့ Yementon မှာဒီကနေ့ညနေပဲကြောင်းနိုင်ခွဲကနေ90ထုတ်လွှင့်မဲ့အစီအစဉ်တွေကို Light to Media Second, Light to Media 19နဲ့ Light to Media 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။တောတက်ရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေ
This program has come to you from the Voice of America, Washington.